Welcome to the Voice of America in Burmese.
Mingla minak khe ma shin Washington myo raw VOA American tan ga ni 2018 khu ni June 17 ye tanin khu ni ni ne khe a season go Myanmar sano chain minak 6 nai ga ni 9 nai thi line to meter 32 40 49 ga ni dai yai thon le ni ba de shin Jama injin nai ma
မင်္ဂလာမနက်ခင်ဗျာခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အာဖဂန်အထူးတပ်ဖွဲ့ဝင်တဦးကအမေရိကန်စစ်သားတွေကိုပစ်ခတ်ခဲ့တဲ့အတွက်၃ဦးသေဆုံးသွားပါတယ်ကျူဘားနိုင်ငံဆိုင်ရာအမေရိကန်အစိုးရမူဝါဒကိုတမရထရန့်ကမကြခင်ရပိုင်းတွင်ပြင်ဆင်ဖို့ရှိနေပါတယ်နာဂအမျိုးသားဆိုရှယ်လစ်ကောင်စီ NSCN K ဥက္ကဋ္ဌ SS ကပလန်ဟာမြန်မာနိုင်ငံအတွင်းမှာဇွန်လ9ရက်နေ့ကကွယ်လွန်သွားပါပြီဒီလိုထူးခြားတဲ့သတင်းတွေကိုကိုညာဝင်းအောင်နဲ့တင်ပြပေးသွားမှာပါခင
်ကောင်းပါပြီရှင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ဟာသူ့ရဲ့9ရက်ကြာကနေဒါချစ်ချီရေးခီးစဉ်အပြီးမှာဒေတာစံတော်ချိန်မိနစ်ညနေပိုင်းကဆွီဒင်နိုင်ငံကိုဆက်လက်ထွက်ခွာသွားပါပြီ
။ဂျော်ဂျားလူကြီးဒီဆွီဒင်နိုင်ငံရောက်တဲ့ကံမှာကျွန်တော်တို့တိုက်တိုက်ဝင်ဝင်ကြိုဆိုလို့ရှိတယ်လို့တော့ကျွန်တော်သိထားပါတယ်ခင်ဗျာ။ကျွန်တော်တို့မြန်မာဗီဇာတော်တော်များ
များဒါကတော့ဆွီဒင်ရောက်မြန်မာအတိုင်းဝိုင်းဥဆောင်သူတဦးက VOA ကိုပြောပြသွားတာပါ။သတင်းစီစဉ်အပြည့်မှအပြည့်အစုံကိုနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာလည်းအပတ်စဉ်ကဏ္ဍတွေနဲ့အတူဒိုက်ရိုက်လေးလိုင်းကိုထုတ်လင်းပေးဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ကိုညံဝင်းအောင်တို့ကအရင်ဆုံးပြောပြပါအောင်ရှင
်အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းမှာရှိတဲ့အာဖဂန်အထူးတပ်ဖွဲ့ဝင်တူကအမေရိကန်စစ်သားတွေကိုတနက်နေ့ပစ်ခတ်ခဲ့တဲ့အတွက်3ဦးသေဆုံးပြီးနောက်ထပ်2ဦးထိခိုက်ဒဏ်ရာရသွားတယ်လို့အာဏာပိုင်တွေကပြောပါတယ်မတည်ငြိမ်မှုတွေဖြစ်ပေါ်နေတဲ့နာဂါဟာပြည်နယ်အတွင်းကအချင်းခရိုင်အတွင်းမှာစစ်နေနေကအဲဒီတိုက်ခိုက်မှုဖြစ်သွားခဲ့တာပါတနက်သမားကိုအမေရိကန်တပ်ဖွဲ့တွေကနေရာတွင်ပွဲချင်းပြီးပစ်ခတ်တုပ်တင်လိုက်တယ်လို့ခရိုင်အစိုးရအဖွဲ့ပြောခွင့်ရအတူလာကွန်ဂျာနီက VOA ကိုပြောပါတယ်တနတ်သမားဟာအာဖဂန်တပ်ဖွဲ့တွေကိုထိုးဖောက်ဝင်ရောက်နိုင်ခဲ့တဲ့သူတို့အဖွဲ့ဝင်ဖြစ်ကြောင်းတာလီဘန်အဖွဲ့ပြောခွင့်ရကလည်းပြောပါတယ်အစောပိုင်းကထွက်လာတဲ့သတင်းတွေမှာတော့အမေရိကန်တပ်ဖွဲ့ဝင်2ဦးသေဆုံးပြီး2ဦးဒဏ်ရာရခဲ့တယ်လို့ဖော်ပြထားတာဖြစ်ပါတယ်အခုလိုအမေရိကန်တပ်ဖွဲ့တွေသေဆုံးတဲ့ကိစ္စဖြစ်ပေါ်ကိစ္စနဲ့ဖြစ်ပေါ်တိုးတက်မှုတွေကိုနယူးဂျာဆီပြည်နယ်မှာရောက်နေတဲ့သမ္မတဒေါ်နယ်ထရမ့်ကိုအသိပေးအကြောင်းကြားထားပြီးဖြစ်ကြောင်းအမေရိကန်အရာရှိတွေကပြောပါတယ်။နာဂါဟာပြည်နယ်အတွင်းကဒီတိုက်ခိုက်မှုဟာအစောပိုင်းကဟဲလ်မန်ပြည်နယ်အတွင်းဖြစ်သွားခဲ့တဲ့တိုက်ခိုက်မှုကြောင့်အာဖဂန်ရဲတပ်ဖွဲ့ဝင်အုပ်သေဆုံးခဲ့ရတဲ့ဖြစ်ရတဲ့ဆက်ဆက်မှုရှိမရှိစုံစမ်းစစ်ဆေးနေကြောင်းအာဖဂန်မှာရှိတဲ့အစစ်အမြေနိုင်ငံတကာတန်တမာတဦးကပြောပါတယ
်။ကျူဘားနိုင်ငံဆိုင်ရာအမေရိကန်မူဝါဒသစ်ကိုသမ္မတဒေါ်နယ်ထရမ့်ကဒီအပိုင်းအတွင်းကြီးညာဖို့ပြင်ဆင်နေပြီးအဲ့ဒီတည်းမှာကျူဘားအမေရိကန်ဆက်ဆံရေးပုံမှန်ပြန်ဖြစ်လာအောင်လုပ်ခဲ့တဲ့သမ္မတဟောင်းအိုဘားမားရဲ့မူဝါဒတချို့ကိုပြန်လည်ပြင်ဆင်သွားဖို့ရှိတယ်လို့အစိုးရအစစ်မြေအရာရှိတွေကိုကိုးကားပြီးဖော်ပြထားပါတယ်။အဲ့ဒီတည်းမှာအမေရိကန်နိုင်ငံသားတွေကျူဘားနိုင်ငံကိုတွားရောက်လည်ပတ်ဖို့နဲ့စီးပွားရေးတွားလုပ်ဖို့တားမြစ်ထားတာတွေကိုသမ္မတဟောင်းအိုဘားမားကရုတ်သိမ်းခဲ့တဲ့အချက်တွေကိုပြန်လည်ပြင်ဆင်သွားဖို့ရှိနေပါတယ်။သမ္မတအကြံပေးတွေအနေနဲ့အမေရိကန်ကျူဘားဆက်ဆံရေးပေါ်သုံးသပ်ချက်တွေမှတ်ချက်တွေကိုသမ္မတထရန့်နဲ့သူ့ရဲ့အမျိုးသားလူညုံရင်အဖွဲ့ကိုဒီအပိုင်းအတွင်းပြေးပို့ရမှာဖြစ်ပါတယ်။ကျူဘားနိုင်ငံဆိုင်ရာအမေရိကန်မူဝါဒသစ်ကိုလာမယ့်တောက်ကြနေ့လောက်မှာအမေရိကန်မှာအခြေချတဲ့ကျူဘားလူမျိုးစုအများဆုံးနေထိုင်ရာဖလော်ရီဒါပြည်နယ်မိုင်ယာမီမြို့မှာကြီးညာပွဲရှိနေပါတယ်။အကယ်၍သမ္မတထရန့်ကအချိန်ပိုယူခဲ့မယ်ဆိုရင်ဒီကြီးညာချက်ကိုနောက်ကျနိုင်တယ်လို့အစိုးရအဖွဲ့တာဝန်ရှိသူတွေကပြောပါတယ်။
ဇွန်လ10ရက်နေ့ကကျင်းပခဲ့တဲ့ဗြိတိန်အထွေထွေရွေးကောက်ပွဲမှာပြည်သူတွေကမဲပေးခဲ့ကြပေမဲ့သူတို့ရဲ့သဘောထားဟာပြတ်ပြတ်သားသားမရှိခဲ့ဘူးလို့မီဒီယာသမားတချို့ကဝေဖန်သုံးသပ်နေကြပါတယ်။မဲရည်တွက်လို့မပြီးဆုံးခင်မှာနိုင်ငံရေးသမားတွေကထွက်ပေါ်လာမယ့်ရလအပေါ်ထင်ကြီးအမျိုးမျိုးနဲ့လိုရာဆွဲပြောဆိုနေကြပါတယ်။ရွေးကောက်ပွဲအတွင်းမဲဆန္ဒရှင်တွေဟာဘရစ်ဇစ်လိုခေါ်တဲ့ EU ကခွဲထွက်ရေးကိုကန့်ကွက်တာလား။ဒါမှမဟုတ်ဝန်ကြီးချုပ်ထရေဇာမေရဲ့ပုံမပြင်းထန်တဲ့ EU နဲ့အဆက်ဖြတ်ရေးအစီအစဉ်ကိုကန့်ကွက်တာလားဆိုတာကိုကွဲကွဲပြားပြားမသိရှိနိုင်ပဲဖြစ်နေတာပါ။ဝန်ကြီးချုပ်ရဲ့ပုံမပြင်းထန်တဲ့အစီအစဉ်ကတော့ဥရောပအကောက်ခွန်စနစ်ကနေခွဲထွက်မဲ့အစီအစဉ်ဖြစ်ပါတယ်။ EU ကနေဗြိတိန်နှုတ်ထွက်ရေးဆွေးနွေးမှုတွေကိုလာမယ့်ဆက်ရက်အတွင်းစစ်ဆန်ညီနိုင်ရေးမှုတွေကစတင်ကြတော့မှာဖြစ်ပါတယ်။ဆွေးနွေးမှုတွေနောက်မကျတဲ့ကြောင်း EU အရာရှိတွေကသတိပေးပြောဆိုထားပြီးရွေးကောက်ပွဲမှာလက်ရှိအစိုးရရဲ့ပါတီကအများစုအနိုင်မရတာကြောင့်အားနည်းလာနေတဲ့အချိန်မှာဆွေးနွေးမှုဟာပိုပြီးခက်ခဲရှုပ်ထွေးစေနိုင်တယ်လို့ဆိုပါတယ်။ဒီရွေးကောက်ပွဲဟာဝန်ကြီးချုပ်မေရဲ့ Brexit အစီအစဉ်ကိုကန့်ကွက်ကြောင်းဗြိတိန်ပြည်သူတွေကဆန္ဒဖော်ထုတ်ပြသလိုက်တဲ့ရွေးကောက်ပွဲအဖြစ်နိုင်ငံရေးအကဲခတ်တွေကသုံးသပ်နေကြပါတယ
်။တူရကီနိုင်ငံဆိုင်ရာနိုင်ငံကလူငင်းချမ်းသာ권အဖွဲ့ AN ရဲ့ဥက္ကဋ္ဌကိုတူရကီအစိုးရကတရားဝင်ဖမ်းဆီးလိုက်ပါတယ်။သူဟာအကြမ်းဖက်အဖွဲ့ဝင်တယောက်ဖြစ်တဲ့ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်ပြီးအမှုရင်ဆိုင်မှုစောင့်ဆိုင်းနေခြင်းအခုလိုဖမ်းဆီးလိုက်တာဖြစ်တယ်လို့တူရကီအစိုးရကိုကိုးကားပြီး AP သတင်းဌာနကရေးပါတယ်။တာနာခီလစ်ကို အင်္ဂါနေ့ကထိမ့်သိမ်းခဲ့ပြီးတောက်ကြနေနှောင်းပိုင်းမှာတရားဝင်ဖမ်းဆီးလိုက်တဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်လို့အတီးပြုချက်ပေးဖို့ VOA ကမြစ်တာရက်ခန့်ချက်ကိုတူရကီနိုင်ငံပိုင်အနာဒိုလူသတင်းဌာနကချက်ချင်းပြန်ဖြေကြားခြင်းမရှိခဲ့ပါဘူး AI အဖွဲ့ကတော့ခီလစ်ကိုအခုလိုဖမ်းဆီးလိုက်တာဟာတရားမျှတမှုကိုလောင်ပြောင်တယောရာရောက်တယ်လို့ဖော်ပြလိုက်ပြီးအ мян ဆုံးပြန်လှုပ်ပေးဖို့တောင်းဆိုလိုက်ပါတယ်ခီလိတ်ဟာတူရကီအစိုးရရဲ့လျှို့ဝှက်တယ်လီဖုန်းသတင်းပေးပို့ချက်တွေကိုအသုံးပြုခဲ့တယ်လို့ဆွဆဲခံရပြီးတူရကီနိုင်ငံအနောက်ပိုင်းဒေသမှာဖမ်းဆီးခံရတာဖြစ်ပါတယ်ဒီဆွဆဲချက်ကိုခီလိတ်ကငင်းဆန်ကြောင် AI ဖွဲ့ကပြောပါတယ
် UAV ကတည်းကမနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932 5ไลโดมีตา40กิโลเฮิรตซ์4433ญาไลโดมีตา48กิโลเฮิรตซ์6789เนี่ยดุติยานายวัดมาไลแลมีตา190กิโลเฮิรตซ์7509รูก็นี่ทุ่งเล่นไปนี่บาได้ရှင
်ยูอเมริกันทางการตระเนี่ยก็เสร็จแล้วจริงๆไปนี่ล่ะครับเนี่ยนาคอมยุตาโซเชียลิสต์กองซี NSCN K อภเฝอุกกฏะ SS Kaplan ฮาမြန်မာနိုင်ငံကချင်ပြည်နယ်ဟူကောင်တောင်ကြားတာကားဒေတာမှာရှိတဲ့အဖွဲ့ရဲ့ဌာနချုပ်မှာဇွန်လ9ရက်နေ့ကလူကြီးယောဂာနဲ့ကွယ်လွန်သွားကြောင်းအိန္ဒိယ The Telegraph သတင်းစာမှာရေးသားဖော်ပြထားပါတယ်။အသက်89နှစ်အရွယ်ရှိပြီဖြစ်တဲ့ SS Kaplan ဟာလွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းစီဂျိုယောဂာနဲ့တခြားလူကြီးယောဂာတွေအတွက်စေကုသမှုခံယူနေရတာပါ။ပြီးခဲ့တဲ့ဇွန်လ28ရက်နေ့ကအနက်စီယံအဖွဲ့ကွဲဖြစ်တဲ့ Access မွေပါအဖွဲ့ဥက္ကဋ္ဌ Access ချီချီစုကွယ်လွန်သွားပြီးတနည်းအတွင်းမှာပဲနာဂတော်လိုင်းအဖွဲ့စည်းတွေကဩဇာအရှိဆုံးပုဂ္ဂိုလ်အဖြစ်ကြံရှိခဲ့တဲ့ SS Kaplan ကွယ်လွန်သွားတာဖြစ်ပါတယ်။သူကွယ်လွန်သွားတယ်ဆိုတာကိုအိန္ဒိယနိုင်ငံနာဂါလန်ပြည်နယ်ဝန်ကြီးချုပ်ဟောင်း TR Zelian ကလည်းအတည်ပြုပြောကြားခဲ့ပါတယ်။အိန္ဒိယအခြေဆိုင် NSCN ISAT Mobile အဖွဲ့ကအိန္ဒိယအစိုးရနဲ့ငြိမ်းချမ်းရေးစာချုပ်ချုပ်ဆိုခဲ့ပေမဲ့ SS Kaplan ရဲ့ NSCN K အဖွဲ့ကတော့အိန္ဒိယအစိုးရနဲ့လက်မမထိုးဘဲနာဂဒေတာကိုပိုင်အုပ်ချုပ်ခွင့်ရရေးအတွက်အိန္ဒိယအစိုးရကိုဆက်လက်တော်လှန်နေကြတာဖြစ်ပြီးသူတို့ရဲ့ဌာနချုပ်ကိုလည်းမြန်မာနိုင်ငံအတွက်မှပဲဖွင့်လှစ်ထားကြတာဖြစ်ပါတယ်။အိန္ဒိယမြန်မာနယ်စပ်မှာခြံစည်းရိုးတည်ဆောက်ဖို့နိုင်ငံအစိုးရတွေကစီစဉ်တဲ့ကိစ္စကို Kaplan ရဲ့အဖွဲ့ကကန့်ကွက်ခဲ့ပြီးနိုင်ငံစလုံးမှာနာဂမိသားစုတွေဟာဟိုးအရင်နှစ်ပေါင်းများစွာကတည်းကအဲ့ဒီနေရာတွေမှာအတူရှင်တွဲနေထိုင်လာခဲ့တာကြောင့်အခုလိုခြံစည်းရိုးခတ်တာဟာအဲ့ဒီလူတွေတကွဲတပြားဖြစ်အောင်လုပ်နေတာလို့ဝေဖန်ခဲ့ပါတယ်။သူ့ရဲ့အတုပကိုအဖွဲ့ရဲ့ဌာနချုပ်ရှိရာတာကားမှာပဲကျင့်ပသွားမယ်လို့မျှော်လင့်ရပြီးသူ့နေရာမှာလက်ရှိဒုက္ကဋ္ဌခန်ဂိုကိုညက်ကလက်ရှိဆက်လက်အရရခံလိုက်မယ်လို့အများစုကမျှော်လင့်ထားကြပါတယ်
။ဖိလစ်ပိုင်တောင်ပိုင်းမြို့တစ်ခုကိုတင်လာတဲ့မွတ်စလင်စစ်သွေးကြွတွေနဲ့ပြစ်ပွားနေတဲ့တိုက်ပွဲအတွင်းဖိလစ်ပိုင်အစိုးရဘက်ကမရင်းတပ်သား73ဦးတည်ဆုံသွားပါတယ်။ဒါဟာအစိုးရအတွက်တရားထက်မှအကြီးမားဆုံးကြာဆုံးမှုဖြစ်တယ်လို့စစ်တပ်ပြောခွင့်ရသူကစနေနေ့မှာပြောပါတယ်။ ISD ရဲ့မဟာမိတ်ဖြစ်တဲ့ဖိလစ်ပိုင်စစ်သွေးကြွတွေကိုမရင်းတပ်သားတွေကတအိမ်ဝင်တအိမ်အတွက်လိုက်လံရှာဖွေနေခြင်းအတွင်းမော်ရဝီမြို့မှာတောက်ကြနေတုန်းကတိုက်ပွဲဖြစ်ပွားခဲ့တာပါ။စစ်သွေးကြွ340လောက်ဟာရဲသားတွေကိုလူသားဒိုင်းအဖြစ်အသုံးချပြီးမြို့ရဲ့ဗလီအတော်များများမှာစစ်သွေးကြွတွေနေရာယူထားတာကြောင့်စစ်စင်ရေးမှာအခက်အခဲတွေရှိခဲ့ပါတယ်။ဖိလစ်ပိုင်တောင်ပိုင်းတိုက်ပွဲမှာအမေရိကန်အထူးတပ်ကနှီးပညာဆိုင်ရာအကူအညီခဲ့ပါတယ်။မော်ရီမြို့ကတိုက်ပွဲဟာအခုဆိုရင်3ဘတ်လောက်ရှိလာပါပြီ
။အီရန်နိုင်ငံတဟီရန်မြို့မှာအခုသတင်းပအတွင်ဘုံခွဲတိုက်ခတ်မှုနှစ်ခုဖြစ်သွားခဲ့ပြီးတဲ့နောက်လူမှုကွန်ရက်ဒေပေါ်ဖြိုခွင်းနေနေတာလွတ်လပ်ခွင့်ပေးပြီးပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်မယ်ဆိုတဲ့ရွက်ကောက်ပွဲအတွင်ပေးခဲ့တဲ့ကတိတွေကိုချိုးဖောက်တာတွေဖြစ်လာနိုင်တယ်ဆိုပြီးအီရန်နိုင်ငံကပြုပြင်ပြောင်းလဲရေးအုပ်စုတွေနဲ့အတိုက်ခံအင်အားစုတွေအကြားစိုးရိမ်မှုတွေထွက်ပေါ်နေပါတယ်။ဗိုလ်ထုနေကဖြစ်သွားခဲ့တဲ့ပါလီမန်အဆောက်အုံနဲ့ကွယ်လွန်သူခေါင်းဆောင်အယာတိုလာရူဟိုလာခိုမီနီဂူဘိမန်တို့ကိုတိုက်ခိုက်မှုတွေကိုသူတို့အဖွဲ့ကပြုလုပ်ခဲ့ခြင်းဖြစ်ကြောင်း IS Islamic စစ်သွေးကြောအဖွဲ့ကပြောခဲ့ပါတယ်။အဲ့ဒီတိုက်ခိုက်မှုကြောင့်အနည်းဆုံးလူ18ဦးသေဆုံးပြီးအများအပြားထိခိုက်ဒဏ်ရာရသွားခဲ့ကြတာပါ။အီရန်နိုင်ငံကိုမကြာခင်သိမ့်ပိုက်မယ်လို့မလအတွင်းကဗီဒီယိုထုတ်ပြန်ပြောဆိုခဲ့တာအပါအဝင်2009ခုနှစ်တုန်းက IS အဖွဲ့ရဲ့ချင်းချောက်မှုတွေကိုအီရန်အစိုးရကပယ်ချခဲ့တာပါ။ရှီယိုက်မွတ်စလင်ဂိုင်းအဖွဲ့ဝင်အများစုနေထိုင်တဲ့အီရန်နိုင်ငံမှာလူနည်းစုဆွနီမွတ်စလင်ယူဝါဒအပေါ်အခြေခံတဲ့ IS အဖွဲ့ကိုထောက်ခံသူမရှိပါဘူး။ဒါပေမဲ့ဆွနီတွေပေါ်အီရန်အစိုးရကစနစ်တကျဖိနှိပ်ချုပ်ချယ်မှုတွေလှုပ်ဆောင်နေတဲ့အတွက်မျိုးဆက်သစ်အီရန်လူငယ်တွေကြား IS အဖွဲ့တွေဝင်သွားတဲ့သူတွေရှိလာနေကြောင်းသတင်းတွေကတုံ့တက်ပြောဆိုကြပါတယ
်။နိုင်ငံတစ်ခုရဲ့ရေပိုင်နဲ့ထဲဝင်ပြီးငါးခိုးဖမ်းတာကိုနိုင်ငံဖြတ်ကျော်ရာဇဝတ်မှုအဖြစ်သတ်မှတ်ပေးဖို့အင်ဒိုနီးရှားနိုင်ငံကကုလသမဂ္ဂကိုတိုက်တွန်းလိုက်ပါတယ်။နိုင်ငံသားငါးခိုးသင်္ဘောတွေကိုဖောက်ခွဲဖျက်ဆီးရမှာနာမည်ကြီးတဲ့အင်ဒိုနီးရှားပင်လယ်ပြင်ဆိုင်ရာဝန်ကြီးဆူစီပူဂျီယာတူတီကသူမရဲ့နိုင်ငံရေးပိုင်နဲ့တဲ့ IUUF ကိုတရားလဲမဝင်အကြောင်းလဲမကြားပဲစီကံချက်နဲ့မညီ ငါးခုဖမ်းနေသူတွေဟာရာဇဝမှုကိုအစဉ်အစဉ်တကျကျူးလွန်နေသူတွေအဖြစ်ကြေညာပေးဖို့ကုလသမဂ္ဂကိုတောင်းဆိုခဲ့တာပါ။နိုင်ငံတကာရာဇဝမှုထဲမှာ IUUF ဆိုတဲ့သတ်မှတ်ချက်ဟာအရင်ကတည်းကရှိပြီးသားဖြစ်ပါတယ်။နိုင်ငံအတော်များများကတော့ကုနိုင်ငံပိုင်ရင်းနဲ့ထဲကဒီငါးအလွန်အကျွံဖမ်းဆီးမှုတွေကိုတားဆီးဖို့ကြိုးပမ်းနေခြင်းမှာဒီ IUUF နဲ့ပတ်သက်လို့စိုးရိမ်မှုတွေတိုးပွားလာနေတာဖြစ်ပါတယ
်။ကိုစောဝင်းလိုက်နဲ့ကိုညာဝင်းအောင်တို့ကတနင်္ဂနွေနေ့နဲ့ခင်တဲ့အစီအစဉ်ကိုတင်ဆက်ခဲ့တာပါရှင်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာဂျွန်လ9ရက်နေ့ကနေ9ရက်နေ့အထိ9ရက်ကြာကနေဒါချစ်ကြည်ရေးခီးစဉ်အပြီးမှာတော့ဒေတာစံတော်ချိန်မနေ့ညနေပိုင်းကတိုရန်တိုမြို့ကနေဆွီဒင်နိုင်ငံကိုဆက်လက်ထွက်ခွာသွားပါပြီ။ဒေါက်ဆန်းစုကြည်ရဲ့ပထမဆုံးအကြိမ်ဆွီဒင်နိုင်ငံချစ်ကြည်ရေးခီးစဉ်ကြောင့်နှစ်နိုင်ငံဆက်ဆံရေးပုံမှုခိုင်မာလာစေဖို့ဆွီဒင်ရောက်မြန်မာအတိုင်းဝိုင်းကလည်းမျှော်လင့်နေကြတာပါ။အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင်။ဆွီဒင်လွှတ်တော်ဥက္ကဋ္ဌမစ္စတာအော်ရီဘန်အာလင်းနဲ့ဝင်ကြီးချုပ်မစ္စတာစတီဖန်လိုဘန်တို့ရဲ့ဖိတ်ကြားချက်နဲ့ပထမဆုံးအကြိမ်လာရောက်မဲ့ဒေါက်ဆန်းစုကြည်ရဲ့ခီးစဉ်အတွင်းနှစ်နိုင်ငံဆက်ဆံရေးပုံမှုကောင်းမွန်လာစေဖို့နဲ့မြန်မာနိုင်ငံရဲ့ဖွံ့ဖြိုးရေးအပိုင်းမှာဆွီဒင်ရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့နှစ်နိုင်ငံခေါင်းဆောင်တွေဆွေးနွေးဖို့ရှိမယ်လို့မြန်မာနဲ့တိုင်းနာအတိုင်းဝိုင်းဥဆောင်သူတွေကတုံ့တက်နေကြပါတယ်။အထူးသဖြင့်ဆွီဒင်ဟာအစောကြီးကတည်းကဒီမိုကရေစီထွန်းကားခဲ့တဲ့နိုင်ငံတစ်နိုင်ငံအနေနဲ့မြန်မာဒီမိုကရေစီရေလှုပ်ရှားမှုကိုတံပိုးထားတဲ့အတွက်လဲအခုလိုဒေါက်ဆန်းစုကြည်ကိုဖိတ်ခေါ်တယ်လို့မြင်ကြောင်းဆွီဒင်ရောက်မြန်မာအရေးဥဆောင်လှုပ်ရှားနေတဲ့ကိုထိန်ဝင်းကပြောပါတယ
်ဆွီဒင်နိုင်ငံဟာဒီမိုကရေစီနဲ့ပတ်သက်အင်မတန်မှရှေ့ကျတဲ့နိုင်ငံတစ်နိုင်ငံဖြစ်တယ်အဲကြတော့ရှေ့ကျတဲ့နိုင်ငံတစ်နိုင်ငံဖြစ်ပြီမဲ့လဲမြန်မာပြည်မှာကဆီဆိုးကဖြစ်မှာတော်တော်လေးနှစ်ပေါင်းများစွာကြာခဲ့တယ်အဲကြာခဲ့တဲ့တိုင်းတာတုန်းကဒေါက်ဆန်းစုကြည်ရဲ့ဒီမိုကရေစီရေအတွက်အင်းတိုင်းအားတိုင်းနဲ့ဘယ်လိုအနေထားနဲ့ဖြစ်ဖြစ်သူကရုံးကန်လှောက်ရှားခဲ့တယ်။အဲဒီပုံမှာလည်းသူတို့အရန်အမျက်တနို့တံမိုးထားလေးစားတဲ့အနေနဲ့သူတို့ဒေါအောင်ဆန်းစုကြည်စီစီကနေသူတို့ပြည်ကျင်တာလေးတွေမင်းကျင်တာလေးရှိပါလိမ့်မယ်။အဲဒီအတွက်လည်းဖိတ်ကြားတာလည်းပါပါတယ်လို့ကျွန်တော်တို့ယူဆတယ်
။ဒါအပြင်ခီးစဉ်အတွင်းဆွီဒင်နိုင်ငံရဲ့လူ့အခွင့်အရေးနဲ့ဒီမိုကရေစီစံနှုန်းတွေအပြင်ဆက်မှုဖွံ့ဖြိုးတိုးတက်မှုအပိုင်းတွေကိုပါဒေါအောင်ဆန်းစုကြည်အနေနဲ့လေ့လာဖို့ရှိမယ်လို့ယူဆမိကြောင်းသူကအခုလိုဆိုပါတယ်။
ကျွန်တော်ထင်ပါတယ်ဒီဆွီဒင်မှာကတော်တော်များများကဒီဟာဆက်မှုထွန်းကားတဲ့နိုင်ငံတစ်နိုင်ငံဖြစ်တယ်ဒီဒီမှာလေးရင်လေးဆက်ပစ္စည်းတွေနောက်ပြီးဆေးရွားပစ္စည်းတွေတော်တော်များများဖြစ်တယ်တော်တော်များများထုတ်နိုင်တယ်လူ့အခွင့်အရေးကိုလည်းတော်တော်လေးစားတဲ့နိုင်ငံဖြစ်တော့ဒီကနေဒီအဲ့ရနေသူလိုချင်တဲ့အချက်လက်တော်တော်များများသူလေ့လာသွားမယ့်အနေအထားရှိတယ်လို့ကျွန်တော်ကတော့ယူဆတယ်
ဟုတ်ကဲ့အဲ့တော့ဒီနှစ်နိုင်ငံခေါင်းဆောင်တွေတွေ့ဆုံတဲ့အခါမှာမြန်မာနိုင်ငံရဲ့ဖွံ့ဖြိုးရေးအပိုင်းမှာဒီဆွီဒင်ရဲ့ကူညီပံ့ပိုးတဲ့အခန်းကဏ္ဍလည်းပါဝင်နိုင်နေဆိုတော့လက်ရှိဆွီဒင်ရဲ့ထောက်ပံ့မှုတွေကိုဘယ်လိုတွေ့ရလဲရှင
်ဆွီဒင်ရဲ့ထောက်ပံ့မှုအတက်အတော်အသင့်တော့ရှိတယ်ဒါပေမဲ့အားရကြီးနှစ်လောက်အောင်တော့မရှိသေးဘူးလို့ပဲပြောရမှာပေါ့နော်ဆွီဒင်နိုင်ငံအနေနဲ့မြန်မာနိုင်ငံအပေါ်မှာထောက်ပံ့မှုတွေကဒီတည်းမကထောက်ပံ့နိုင်ရင်တော့ပိုကောင်းမယ်လို့ကျွန်တော်ကတော့ပြောချင်တာပါလေနော်
ဆွီဒင်ရောက်မြန်မာအတိုင်းဝိုင်းနေနဲ့အခြားတိုင်းဒေသအင်အားစုတွေနဲ့အတူဒေါက်ဆန်းစုကြည်နဲ့လည်းတွေ့ဆုံဖို့ရှိကြောင်းကိုထိန်ဝင်းကပြောပါတယ
်ဒေါက်ဆန်းစုကြည်ဒီဆွီဒင်နိုင်ငံရောက်တဲ့အခါမှာကျွန်တော်တို့တိုက်တိုက်ဝင်ဝင်ကြိုဆိုလို့ရှိတယ်လို့တော့ကျွန်တော်သိထားပါတယ်ခင်ဗျာကျွန်တော်တို့မြန်မာပြည်သားတော်တော်များများကမြန်မာတိုင်းဒေသအများစုကဒေါက်ဆန်းစုကြည်နဲ့တွေ့ဖို့ကျွန်တော်တို့အချိန်တစ်ချိန်ရထားပါတယ်ပေါ့နော်အဲ့ကြရင်တော့ကျွန်တော်တို့ဒီအမေစုရဲ့အမိန်ကွန်းတွေနားထောင်မှုရှိတယ်ဒီကနေဟိုမေးချင်တဲ့ဟာလေးတွေမေးဖို့တော့ရှိတယ်ပေါ့နော်
ခီးစဉ်အတွင်းဂျွန်လ23ရက်နေ့မှာဒေါအောင်ဆန်းစုကြည်ဟာဆွီဒင်လွှတ်တော်မှာမေကွန်းပြောကြားဖို့ရှိကြောင်းလွှတ်တော်ကသတင်းထုတ်ပြန်ထားပေမဲ့ခီးစဉ်အသေးစိတ်ကိုတော့မသိရသေးပါဘူး။ရိုဟင်ဂျာအဖွဲ့အစည်းတချို့ကတော့ဒေါအောင်ဆန်းစုကြည်ဆွီဒင်လွှတ်တော်ကိုလာရောက်လည်ပတ်မဲ့အချိန်မှာဆန္ဒပြမဲ့အစီအစဉ်တွေရှိတယ်လို့ဒေသခံတွေကပြောပါရယ်။ဆွီဒင်နိုင်ငံကနေဒေါအောင်ဆန်းစုကြည်ကိုအကြမ်းမဖက်ဒီမိုကရေစီတိုက်ပွဲဝင်မှုတွေလူ့ခွင့်ရေးလှုပ်ရှားမှုတွေအတွက်2005ခုနှစ်ကအိုလော့ပမ်စုချီးမြှင့်ခဲ့ပါရယ်ရှင်။27ရာစုပင်လုံနီလာခံကိုတက်ရောက်ခဲ့တဲ့ KNU ကရင်အမျိုးသားအစည်းအရုံးကိုယ်စားလှယ်တွေအနေနဲ့ကရင်လူထုအခြေပြုအဖွဲ့အစည်း22ဖွဲ့တို့ဟာနှစ်ရက်ကြာတွေ့ဆုံပွဲအတွင်းမှာဘာတွေဆွေးနွေးခဲ့တယ်လဲဆိုတာကိုတော့ VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်27ရာစုပင်လုံနီလာခံရဲ့ဒုတိယကြိမ်ဆွေးနွေးပွဲကိုမကြာခင်ကကရင်အမျိုးသားအစည်းအရုံး KNU ကတက်ရောက်ခဲ့ရမှာကိုယ်စားလှယ်တွေအနေနဲ့ကရင်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲမှာရေးသားတင်ပြခဲ့ကြတဲ့စာရန်းနေနဲ့ပတ်သက်လို့ ဘလောက်အတိုင်းတာအထိဆွေးနွေးဖြစ်ကြသလဲဆိုတာကိုကရင်လူမှုအခြေပြုအဖွဲ့စည်း22ဖွဲ့က KNU ကိုပြန်လည်မေးခွန်းထုတ်ခဲ့တာပါ KNU ရဲ့တွဲဘက်အတွေ့အမှုနဲ့ဖရိုဆောလာထွန်းကတော့
ရက်စတဲ့ဖက်ဘန်ကဒါဒီခုနကဒီဒါဒီခုနကဒီ channel လေဟိုဆန်နေတဲ့ဖက်ဘန်ရပါလေနောက်တော့ပါသွားတဲ့ဖက်ဘန်ချက်တွေလည်းခုနကဒီပါလာတယ်နော်အဲ့တော့ပြန်တော့ဒီနေ့ဖက်ဘန်ရှင်းနေပြီလားကောနော်
ဇန်နဝါရီလ18ရက်နေ့ကနေ20ရက်နေ့အထိကရင်ပြည်နယ်ဖအံမြို့မှာကရင်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပခဲ့ပြီးတဲ့နောက်21ရာစုပင်လုံညီလာခံအတွက်ပြင်ဆင်မှုတွေလုပ်ခဲ့တာပါကရင်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကိုတနိုင်ငံလုံးအတိုင်းတာနဲ့ကရင်လူမှုအခြေပြုအဖွဲ့အစည်းတွေကကိုယ်စားလှယ်ပေါင်း600ကျော်လောက်နဲ့ဆွေးနွေးခဲ့ပြီးကရင်အမျိုးသားတွေရဲ့လိုလားချက်တွေကိုစာတမ်းတွေရေးသားခဲ့တာပါအဲ့ဒီအချက်တွေကဘယ်ချက်တွေကို21ရာစုပင်လုံမှာတင်ပြနိုင်ခဲ့တယ်လဲဆိုတာဘယ်ဟာတွေကြံခဲ့တယ်လဲဆိုတာတွေကိုဂျွန်လ9ရက်နေ့နဲ့10ရက်နေ့တွေမှာနှစ်ရက်တာဆွေးနွေးဖလှယ်ခဲ့ကြတာဖြစ်ပါတယ်ဒီဆွေးနွေးပွဲမှာကရင်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲမှာတင်ပြခဲ့ကြတဲ့အနာဂတ်နိုင်ငံရေးလူမှုရေးစီးပွားရေးနဲ့ညီရာနဲ့တန်ရာဇာတပိုင်ဆိုင်ခွင့်စတဲ့အချက်တွေကိုပဲအဓိကထားဆွေးနွေးခဲ့ကြပါတယ်ကရင်ပြည်နယ်တွင်းကနိုင်ငံရေးဖြစ်ထွန်းတိုးတက်မှုအလားအလာတွေနဲ့ပတ်သက်လို့လည်းဒီထဲကအားနည်းချက်အားသာချက်တွေကိုလည်းအဖြေထုတ်ခဲ့ကြသလို KNU ပါဝင်ကရင်လူမှုအခြေပြုအဖွဲ့အစည်းတွေကကိုယ်စားလှယ်ပေါင်း150ခန့်တက်ရောက်ခဲ့ပြီး KNU စခန်းဖြစ်တဲ့လေးဝါစခန်းမှာကျင်းပခဲ့တာဖြစ်ပါတယ်။ဒါဟာ KNU နဲ့ကရင်လူမှုအခြေပြုအဖွဲ့အစည်းတွေရဲ့ရှင်းဆက်လုပ်ရမယ့်နိုင်ငံရေးလုပ်ငန်းစဉ်တွေအတွက်ဆွေးနွေးပွဲဖြစ်ပြီးနှစ်ရက်တာကာလအတွင်းမှာကရင်အမျိုးသားတွေအတွက်နိုင်ငံရေးအရရှေ့လုပ်ငန်းစဉ်တွေကိုလည်းဆွေးနွေးသွားခဲ့ကြပါတယ်ရှင်။
အခုဆက်ပြီးနားဆင်ရမယ့်ဥအောင်ခင်ရဲ့မြမရေးတုံးသက်ချက်မှာတော့မိုးရေဆေးဝါးတိုက်ဖြတ်ရေးနဲ့ပတ်သက်လို့တုံးသက်တင်ပြမှာပါ။ကိုညံဝင်းအောင်ကကူညီတင်ဆက်ထားပါတယ်ရှင
်။မိုးရေဆေးဝါးဖန်ဆီးရမိတဲ့သတင်းကိုမြမမီဒီယာမှာမကြာခဏတွေ့ရပါတယ်။မကြာမီကပဲမိုးရေဆေးနဲ့ပတ်သက်တဲ့အစီရင်ခံစာနဲ့ဆောင်ထွက်လာပါတယ်။မိုးရေဆေးပြဿနာဖြေရှင်းရမှာအစိုးရအဆက်ဆက်ဟာအပြစ်ပေးတဲ့ဤကိုသာတုံးပြီးဆေးဆွဲသူနဲ့တဲဆောင်သူတွေကိုအရေးယူဖို့ဦးစားပေးခဲ့ပါတယ်။မွေးဆေးခန်းကြီးတွေကိုအရေးမယူဘဲဆေးဆွဲသူနဲ့ဝိုင်းရေးအတွက်ဘေးဆိုင်သူကိုသာအရေးယူတာမှားနေကြောင်း Drug Policy Advocacy Group ကမွေးဆေး Policy အုပ်စုက February 1ကအစီရင်ခံစာမှာဖော်ပြပါတယ်။မွေးဆေးစားသုံးသူ30လောက်ရှိတယ်လို့ခန့်မှန်းပါတယ်။2012စီရင်အရာမြန်မာအချင်းတောင်တွေမှာအချင်းသား6000ကျော်ရှိတဲ့အနေနဲ့1000လောက်ဟာမွေးရဆေးနဲ့ပတ်သက်ပြီးထောင်ချခံရသူတွေဖြစ်ပါတယ်။မြစ်ချင်းနားအချင်းတောင်မှာတော့80ရာခိုင်နှုန်းဟာမွေးရဆေးနဲ့ပတ်သက်သူတွေဖြစ်နေပါတယ်။ဆေးသမားရဲသားနဲ့တရားရုံးအကြအမြဲတမ်းလက်ပေးလိုက်ယူလုပ်ကြပါတယ်။ဒါကြောင့်မွေးဆေးစားသုံးသူကိုရာဇဝတ်မှုကျူးလွန်သူအဖြစ်မမြင်တဲ့ဥပဒေမျိုးလိုအပ်နေတယ်လို့မွေးရဆေး policy အုပ်စုကဆိုပါတယ်။
ရှမ်းပြည်နယ်ကဘိန်းဆိုင်ပြိုမှုကိုစမ်းစစ်ထားတဲ့စာမျက်နှာ80ကျော်အစီရင်ခံစာကို UNODC ခေါ်ကုလသမဂ္ဂမူရည်စေဝါနဲ့ရာဇဝမှုရုံးကမတ်လကထုတ်ပြန်ပါတယ်။ဘိန်းထုတ်လုပ်တဲ့နေရာမှာမြန်မာပြည်ဟာကဘာမှာဒုတိယလိုက်နေပါတယ်။ရှမ်းပြည်နယ်ကကျေးရွာ600နီးပါးကိုလွန်ခဲ့တဲ့နှစ်ကစစ်တမ်းကောက်တဲ့အခါအိမ်အောင်စု10ရာခိုင်နှုန်းဟာဘိန်းဆိုင်ပြိုနေကြတယ်လို့ဆိုပါတယ်။ဘိန်းဆိုင်ပြိုမှုဟာရှမ်းပြည်နယ်မှာစီးပွားရေးလုပ်ငန်းတစ်ခုလို့ဖြစ်နေပါတယ်။ဘိန်းဆိုင်ပြိုးသူဥယေကြာဆင်းလာပေမဲ့စိုက်ပြိုးတဲ့ဧရိယာကျယ်ဝန်းလာတာတွေ့ရပါတယ်။2015မှာဘိန်းတေအကစိုက်သူဟာ2016မှာတေအကခွဲအထိတိုးချက်စိုက်ပြိုးလာပါတယ်။ဘိန်းမစိုက်တဲ့မိသားစုရဲ့တစ်နှစ်ဝင်ငွေဟာကျပ်23သိန်းရှိပေမဲ့ဘိန်းစိုက်တဲ့မိသားစုကတော့တစ်နှစ်သိန်း30ဝင်ငွေရရှိပါတယ
်။ဒါပေမဲ့ဘိန်းစိုက်တဲ့အိမ်တော်စုတွေဟာဆက်တိုရေးခက်ခဲတဲ့ဒေသတွေမှာနေထိုင်ကြတာမို့နေထိုင်မှုစည်းပိုပြီးအကုန်ကျများတယ်လို့ဆိုပါတယ်။စပားဆိုင်သူနဲ့ဘင်းဆိုင်သူကိုရှင်တဲ့အခါမှာဘင်းဆိုင်သူဟာစံဝင်စားရတဲ့အတွက်စားစရိတ်ပိုကုန်ပါတယ်။ရှမ်းပြည်နယ်အရှေ့ပိုင်းနဲ့မြောက်ပိုင်းကြီးရွာတွေမှာဘင်းဆိုင်ပြိုးကြတာများပါတယ်။တွားရလာရခက်ခဲတဲ့ဒေသတွေဖြစ်လို့စားသုံးဖို့အတွက်စရိတ်ပိုကုန်ပါတယ်။ဒေတာအခြေအနေလုံခြုံမှုအစိုးရရဲ့ပိတ်ပင်မှုစတာတွေကြောင့်ဘိတ်ဆိုင်ပြိုးရေးကိုဆွတ်လွတ်သူတွေရှိတာပါလေ။လက်နက်ကင်ပရိပက္ခဖြစ်ပေါ်တဲ့ဒေတာတွေမှာဘိတ်ဆိုင်ပြိုးကြတာများတဲ့အတွက်နေမြေအေဂျင့်ပြီးအုပ်ချုပ်ရေးလုံခြုံရေးကောင်းရင်ကောင်းတယ်လို့ဘိတ်ဆိုင်ပြိုးမှုကြာဆင်းသွားနိုင်တယ်လို့ ူလာသမဂအစီရင်ခံစာမှာဖော်ပြပါတယ်
။ရှမ်းပြည်နယ်တောင်ပိုင်းဟာမြောက်ပိုင်းနဲ့အရှေ့ပိုင်းထက်အများကြီးအခြေအနေကောင်းတယ်လို့ကုလသမဂအစီရင်ခံစာမှာဖော်ပြပါတယ်။ရှမ်းပြည်နယ်တောင်ပိုင်းဟာအရှေ့မြောက်ပိုင်းထက်အခြေခံအဆောက်အုံကောင်းမွန်ပြီးလက္ခဏာအလုတ်ကင်တွေရရှိနိုင်တာကြောင့်စားဝတ်နေရေးပိုပြီးချောင်းနေတယ်လို့ဆိုပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းနဲ့အရှေ့ပိုင်းမှာဘဝရည်တည်ဖို့ဘိန်းဆိုင်ကြတာဖြစ်ပေမဲ့တောင်ပိုင်းမှာတော့အမျက်အစွန်းများများလိုချင်လို့ဘိန်းဆိုင်ကြတယ်လို့ဆိုပါရယ်ဘိန်းမဆိုင်တဲ့အရက်ဟာဘိန်းဆိုင်ပြုတ်တဲ့အရက်ထက်ပိုပြီးတိုးတက်ဖွံ့ဖြိုးတာတွေ့ရတယ်လို့လည်းသုံးသပ်ထားပါရယ်အခြေခံအဆောက်အုံနဲ့လုံခြုံမှုရှိတဲ့ဒေသဟာဘိန်းဆိုင်ပြုတ်မှုကိုမှီခိုအားထားတာမျိုးမလုပ်တော့တဲ့အတွက်ဒီလိုအခြေခံကောင်းမွန်အောင်လုပ်ရမယ်လို့ဆိုပါရယ
်ဒါပေမဲ့ကုလသမဂ္ဂမူရစင်းနဲ့ရာဇဝတ်မှုရုံးဟာမြန်မာအစိုးရရဲ့မွေးရစီတိုက်ဖြတ်ရေးကော်မတီနဲ့လက်တွဲပြီးလုပ်ကင်နေတာကြောင့်အစိုးရဩဇာရှိတဲ့ဒေသမှာဘိန်းဆိုင်ပြုတ်မှုနေပါသားတွေလို့ပြောတာလည်းဖြစ်နိုင်ကြောင်းမြန်မာရေးရာသုတေသီဘာတီရတနာကမလ9ရက်နေ့ထုတ် Asia Times မှာရေးထားပါတယ်အစိုးရလက်အောက်ခံပြည်သူ့စစ်ကြီးစိုးတဲ့ဒေသမှာဘိန်းဆိုင်ပြုတ်ကြတာများပါတယ်ရှမ်းပြည်မြောက်ပိုင်းကပြည်သူ့စစ်ခေါင်းဆောင်ပါစစ်ကျော်မြင့်ကြီးစိုးတဲ့ဒေသမှာရင်းကင်းတွေများတဲ့အတွက်ဝိစေတိုက်ပြတ်မှုကိုတအားလွံ့မြောက်ရေးအဖွဲ့ကလုတ်ကင်နေရတယ်လို့ဗတ်တယ်ရတနာကရေးထားပါတယ်ဒီနေ့အထူးခြားချက်ကတော့ဝိစေ policy အုပ်စုရဲ့တင်ပြချက်ကိုအစိုးရတက်ကလက်ခံလိုက်တာဖြစ်ပါတယ်ဝိစေသုံးဆွဲသူကိုအရင်လိုထောင်ချမှာမဟုတ်တော့ဘဲလူမှုရေးပြစ်ဒဏ်နဲ့အစားထိုးသွားမယ်လို့အပိလာဆယ်ရက်နေ့ကကျင်းပတဲ့အစိုးရတက်တနစ်တာပြည်ထောင်စုဌာနရဲ့လှုပ်ဆောင်ချက်သတင်းစာရှင်းလင်းပွဲမှာရဲကျုပ်ဇော်ဝင်းကပြောတော်ပါတယ်အခုချိန်တုံးနေတဲ့1993မူရစေဝဥပဒေဟာခင်းနဲ့မစီပြော်တော့လို့ပြင်ဆင်ရမယ်လို့ဆိုပါတယ်ပြင်ဆင်ချက်ဥပဒေနဲ့ဤဥပဒေတွေကိုအမြန်ဆုံးရေးဆွဲမယ်လို့လည်းပြည်ထရေးဌာနကပြောဆိုတော်ပါတယ်ခင်ဗျာ
အခုဆက်လက်ပြီးတော့ American 3အင်္ဂလိပ်စာသင်ခန်းစာစီစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါ
တင်ပါနှုတ်ခမ်းလို့ဒီပေရတဲ့ LIB lip ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း lip service
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက LIB lip ကနှုတ်ခမ်း service service ကဝန်ဆောင်လုပ်ငန်းဒါမှမဟုတ်တဦးတယောက်ယောက်တွေဆောင်ရွက်ပေးတာလို့လွန်ကောက်ဒီပေရတော့စကွက်ခွန်ရဲ့ဓာတ်ရိုက်ဒီပေကတော့နှုတ်ခမ်းနဲ့ဝင်ဆောင်မှုတစ်ခုခုလုပ်ပေးတာပေါ့ idiom ဆိုရဲသွားလိုက်ဒီပေကလည်းရှင်းနေလို့ဆိုရမှာပါကျမတို့မြန်မာနေ့စဉ်အသုံးပြရမယ်ဆိုရင်တော့ပါစက်နဲ့ logo လုပ်တာပေါ့ဒီလိုလုပ်ရင်တော့ကောင်းမယ်ဟိုလိုလုပ်ရင်တော့ကောင်းမယ်လုပ်ပေးပါမယ်စသဖြင့်ပြောပြီးလက်တွေ့မှာတော့ဘာမှလုပ်မပေးတာအပြောကြီးတက်တက်ဖြစ်ပြီးတော့ဘာမှအားကိုးလို့မရတာမျိုးကိုဆလိုတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Crow ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Joe has promised to help his brother financially since he lost his job but so far it's just lip service and his brother is in great trouble
သူကြီးအလုပ်ပြုတ်သွားခြင်းကစလို့ Joe ကငွေကြီးအကူအညီပေးပါမယ်လို့ခရီးပေးခဲ့တယ်ဒါပေမဲ့လို့ခုချိန်ထိတော့လောကကြီးပါပဲသူညီလေးအတော့ကိုဒုက္ခရောက်နေလေလို့ဒိဗေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Joe has promised to help his brother financially since he lost his job but so far it's just lip service and his brother is in great trouble
ကုဒုတိယတင်ပြပေးမှာကတော့
stiff upper lip
ဖြစ်ပါတယ်စာလုံးပေါင်းက S T I F F stiff ကတောင်နေတာမလှုပ်ဖဲနေတာ U P P E R upper ကအပေါ် L I P lip ကနှုတ်ခမ်းဆိုတော့စကွိုက်ခွန်ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့အပေါ်နှုတ်ခမ်းကိုမလှုပ်ဖဲနေတာပေါ့စကားပြောရင်တော်ရရှိများသိတဲ့အတိုင်းပါပဲအပေါ်ရောအောက်နှုတ်ခမ်းမှာလှုပ်ဖို့လိုတာမှုအပေါ်နှုတ်ခမ်းကိုမလှုပ်ဖဲထားတယ်ဆိုရင်စကားမပြောဘဲနေတာမျိုးကိုဆိုတာဖြစ်ပါတယ်ဒီနည်းအားဖြင့်တော့လူတဦးကအပေါ်နှုတ်ခမ်းမလှုပ်ရအောင်နေတယ်ဆိုလို့ရှိရင်ကိုခံစားနေရတာကိုသူများတိမာဆိုးလို့ ကိုစိတ်ကိုကိုထိန်ပြီးဘာမှနှုတ်ကနေမပြောတာစိတ်စိတ်ငြိမ်နေတာမျိုးကိုဆလိုတာဖြစ်ပါလေဒီ idiom ကို keep keep ဆိုတဲ့ verb ကရိယာနဲ့တွဲသုံးပြီး keep a stiff upper lip လို့ရည်ညွှန်းသုံးပါလေဒီသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် When Mary heard the bad news that she will soon be losing her job she kept a stiff upper lip
Mary ကသူမကြမီအလုပ်ပြုတ်တော့မယ်ဆိုတဲ့စိတ်မကောင်းစရာသတင်းကြားပြီးမယ်သူဒီအကြောင်းဘာမှမပြောဘဲနေခဲ့တယ်လေလို့ထိပေးရပါတယ်ဥပမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင်
When Mary heard the bad news that she will soon be losing her job, she kept a stiff upper lip.
ခုဆက်လက်ကြင်ပြပြီးမှာကတော့
Lips are sealed.
ဖြစ်ပါတယ်။စာလုံးပေါင်းက L I P S lips ကနှုတ်ခမ်း S E A L E D sealed က S E A L seal ဆိုတဲ့ဝဟာရကဆင်းသက်လာပြီးပိတ်ထားတာကိုဆိုလိုတာဖြစ်ပါတယ်။စကွိုက်ထွန်းရဲ့ဓာတ်ရိုက်အသေးပဲကတော့ပါဇက်ကိုပိတ်ထားတာပေါ့ idiom အသေးပဲကလည်းရှင်းပါတယ်ပါဇက်ကိုပိတ်ထားတယ်ဆိုရင်တခုခုအကြောင်းကိုထုတ်မပြောဘဲနေတာပေါ့အထူးသဖြင့်လူတူဦးကသူများမသိစေခြင်းနဲ့အကြောင်းကိစ္စတခုခုကိုကိုကသိထားတယ်ဆိုရင်အဲ့ဒီမသိစေခြင်းတဲ့သတင်းကိုကိုကရှောင်မပြောတာနှုတ်လုံနာမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီတော့နဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Joan promised me that she won't tell my parents that I'm going out with Susan. She said her lips are sealed.
Joan ကကျွန်တော် Susan နဲ့တွေ့နေတာကိုကျွန်တော်မိဘတွေကသွားမပြောဘူးလို့ကတိပေးထားတယ်။ "तू နှုတ်လုံပါတယ်"လို့အဓိပ္ပာယ်ရပါတယ်။
Joan promised me that she won't tell my parents that I'm going out with Susan. She said her lips are sealed.
ခုနောက်ဆုံးတင်ပြပေးမှာကတော့
tight-lipped
ဖြစ်ပါတယ်။စာလုံးပေါင်းက T-I-G-H-T tight ကကြက်တာ L-I-P-P-E-D lip ကL-I-P lip နှုတ်ခမ်းလို့အဓိပ္ပာယ်ရတဲ့ဝဟာရကဆင်းသက်လာတာဖြစ်ပါတယ်။ဒီနေရာမှာပထမဝဟာရ THD type နဲ့ LIPPED lift ကြားမှာတုံးတို့ဆိုတဲ့ hyphen ကိုခံထားတာဖြစ်ပါတယ်။ဒီ type lift ဝဟာရကနာမဝိသေသန adjective ဖြစ်ပါတယ်။ဒီစကားလုံးရဲ့ဓာတ်ရိုက်အသေးပဲကတော့နှုတ်ခမ်းကိုစီထားတာပေါ့။ idiom အသေးပဲကလည်းရှင်းပါတယ်။ဗစက်ကိုပိတ်ထားတာတခုခုအကြောင်းနဲ့ပတ်သက်လို့ဘာမှထုတ်မပြောဘဲနှုတ်ပိတ်နေတာကိုဆိုလိုတာဖြစ်ပါတယ်။ဒီတော့နဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Jim was tight-lipped about his plans to get married. We don't know anything about his girlfriend.
Jim ကသူ့လက်ထက်မဲ့အစီအစဉ်အကြောင်းလုံးဝဘာမှထုတ်မပြောဘူးလေ။သူ့အမျိုးသမီးအကြောင်းလည်းကျွန်တော်တို့ဘာမှမသိကြဘူးလို့ကြေပယ်ရပါတယ်။
Jim was tight-lipped about his plans to get married. We don't know anything about his girlfriend.
ဒီကနေ lip ကိုအခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
lip service, stiff upper lip, lips are sealed, tight-lipped.
တို့ဖြစ်ကြပါလေ။နောက်တစ်ရင်ပါခုလိုချီမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့ဆောင်မြနာစင်ကြပါရှင
်တနင်္လာနေ့နေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်ကျမတို့ရဲ့အစီအစဉ်တွေကို Radio အပြင် Internet Website နဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေတိုက်ရိုက်နားဆင်နိုင်ကြပါတယ်အခုလိုတိုက်ရိုက်နားဆင်ပြီးအားပေးကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ BOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါ။အခုဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာစနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကိုထုတ်လွှင့်ပေးဖို့ရှိပါတယ်။အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ပြမှာပါ။ American ပြည်ထောင်စုဟာ Qatar နဲ့ Saudi Arabia, Egypt ဦးဆောင်တဲ့နိုင်ငံတွေကြားတန်တမာရေးအခက်ကြုံနေရပါတယ်။ Qatar နိုင်ငံဟာအကြမ်းဖက်သမားတွေကိုထောက်ပံ့နေတယ်ဆိုပြီးဒေတာရင်း Arab နိုင်ငံ6နိုင်ငံတို့ကအဆက်အသွယ်ထက်တောက်ခဲ့ကြတာပါဒီပြဿနာမှာပါဝင်ပတ်သက်မိရင် American ပြည်ထောင်စုအနေနဲ့ဆုံးရှုံးနိုင်တာတွေအများကြီးရှိနေတယ်လို့ VOA သတင်းတောက် Colorbet ရေးသားထားတာကိုဥကြော်စန်းသာကတင်ပြထားပါတယ်ရှင
်ဒေသတွင်း Arab နိုင်ငံတချို့ Qatar နဲ့ဆက်သွယ်ဖျက်တောက်လိုက်တော့သမ္မတ Donald Trump က
For Qatar we want you back among the unity
တဝန်းစီတဲ့နိုင်ငံတွေအဆိုင်ဝိုင်းတဲ့ကို Qatar နိုင်ငံပြန်လည်ဝင်လာစေချင်ပါတယ်လို့ပြောခဲ့ပါတယ်ရင်းနှံကြွယ်ဝတဲ့ Qatar နိုင်ငံဟာသမိုင်းအစဉ်အဆက်အကြမ်းဖက်ဝါဒကိုထောက်ပံ့လာခဲ့တယ်လို့လည်းသူကဝေဖန်ပါတယ်။ဒါပေမဲ့ကတားဟာအမေရိကန်ပြည်ထောင်စုရဲ့မဟာဗျူဟာမိတ်ဆွေဖြစ်ပါတယ်။ပြီးတော့ဥရေအိတ်လေဒတ်စခန်းဟာဆိုရင်အရှေ့လပိုင်းမှာအမေရိကန်တပ်ဖွဲ့ဝင်တွေအများစုကိုလက်ခံထားတဲ့စခန်းပါ။ဒီစခန်းဟာအမေရိကန်အတွက်ဘလောက်အရေးပါတယ်ဆိုတာ Brookings Institution က Michael O'Hanlon ကအခုလိုရှင်းပြပါတယ
်။ We're talking about combat aircraft that are flying over the skies of Iraq and Syria dropping bombs. We're talking about
ဒီနေ့စီးရီးယားမှာတွားပုံးကျင်းနေတဲ့တိုက်လေယာဉ်တွေရှိပါတယ်။ပြစ်မှတ်တွေကိုလိုက်ရှာပြီးကျဲလိုက်ပြစ်လိုက်တဲ့ဘုံတွေကြီးတွေကဘလောက်ထိရောက်မှုရှိသလဲစတာတွေကိုထောက်လန်းနေတဲ့လေယာဉ်တွေရှိပါတယ်ရုရှားဒါမှမဟုတ်စီးရီးယားလေယာဉ်တွေနဲ့အမတ်တမဲ့မတိုးမိအောင်လေတပ်စခန်းနဲ့ထင်းသိမ်းရေးလေယာဉ်တွေကလှုပ်ပေးနေတာတွေတခါအီရန်အပါအဝင်တခြားစောင့်ကြည့်ရမယ့်သူတွေကိုစောင့်ကြည့်တာတွေလည်းရှိပါတယ
်အကြမ်းဖက်သမားတွေကိုဗန္ဒယေးရထောက်ပတ်နေတဲ့ကိစ္စပြင်ပြင်ဖို့အဲ့ဒီအဟန်တားကိုရပ်ဆိုင်ဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson ကလည်းတိုက်တွန်းပါတယ
် The blockade is hindering US military actions in the region and the campaign
ဒီအတားအဆီးကအမေရိကန်ရဲ့စီးရီးလုပ်ရက်တွေနဲ့ IS တို့အပေါ်ထိုးစစ်ဆင်မှုတွေကိုရှေ့မတိုးနိုင်ဖြစ်စေပါတယ
် Mr. Tillerson ရဲ့ဒီပြောကြားချက်ဟာဒေသတွင်းအငြင်းပွားမှုကြောင့်အမေရိကန်တို့ရဲ့ IS ချေမှုန်းရေးတံပြန်ထိုးစစ်ကိုမထိခိုက်စေဘူးဆိုတော့ Pentagon စစ်ဌာနချုပ်ကထုတ်ပြန်ကြေညာကွယ်လွှဲနေပါတယ်ဝန်ကြီး Tillerson ကအဲ့လိုပြောကြပြီးတဲ့နောက်မှာတော့ Pentagon စစ်ဌာနချုပ်ကကြေညာချက်အစ်တစောင်ထုတ်ပြန်ပြီးသူတို့ရဲ့စစ်စင်ရေးဟာအနှောင့်အယှက်အပြတ်အသတ်မရှိပေမဲ့ရေရှည်စစ်ရေးအစီအစဉ်တွေချမှတ်နိုင်ဖို့အဟံတားတစ်ခုဖြစ်စေတယ်လို့ဖော်ပြပါရယ်အမေရိကန်တပ်ဖွဲ့တွေလေရင်တွေဒီပင်လယ်ခွေ့ဒေသကထွက်ခွာဖို့လိုအပ်လာရင်စားထိုးလုံဆောင်နိုင်တဲ့အခြေအနေတွေအများကြီးရှိနေတယ်လို့လည်းဆိုပါရယ်ဒုတိယဗိုလ်ချုပ်ကြီးအညင်ကြား Thomas Schaffer ဟာ Brookings Institution ကပညာရှင်သူတွေဒီလိုဖြစ်ပါရယ်
We are not where we were in 2003. There are other alternatives now in the
ကျွန်တော်တို့အနေထားက2003ခုနှစ်ကနေတော့မတူတော့ပါဘူး။စစ်မြေပြင်မှာလည်းအခြေအနေကလွန်ခဲ့တဲ့10နှစ်နဲ့မတူပဲပြောင်းလဲလုပ်နိုင်တဲ့တခြားနည်းတွေရှိနေပါပြီ
။ဒါကြောင့်ဒီကတာနိုင်ငံနဲ့ဆာဥဒီအရေဗျာ၊အီဂျစ်တို့ခေါင်းဆောင်တဲ့နိုင်ငံတွေအကြားအငင်းပွားမှုဖြစ်နေခြင်းဟာအမေရိကန်ပြည်ထောင်စုအတွက်ဘေးကျန်နံကျအခြေအနေရောက်နေတယ်လို့ယူဆထင်ပါတယ်ခင်ဗျာ။
ဥကြဆန်သာပြောပြသွားတာပါအခုဆက်လက်ပြီးတော့စနေနေ့ညတိုက်ရိုက်လေလိုင်းအစီအစဉ်ကိုထုတ်လွှင့်တော့မှာပါရှင်ကိုအောင်လွင်ဦးကတင်ဆက်ထားပြီးတော့မဆုမွန်ကထုတ်လုပ်ထားပါတယ်ရှင
်တော်ရရှိမြက်မြမြန်မာနိုင်ငံရဲ့စီးပွားရေးကတချိန်တိုးတိုးတက်လာတော့မယ်လို့စီမံကိန်းနဲ့ဗန္ဓာရေးဝန်ကြီးကမကြာသေးခင်ကပဲပြောထားပါတယ်ဝန်ကြီးဦးကျော်ဝင်းပြောသလိုမြန်မာနိုင်ငံမှာစီးပွားရေးအခြေအနေကောင်းနေတကယ်ပဲပေါ်ပေါက်နေပြီလားစီးပွားရေးဖွံ့ဖြိုးမှုရဲ့အသီးပွင့်တွေကိုခန်းဆားနေကြရပြီလားဆိုတော့ကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်ဆိုတော့အခုကျွန်တော်တို့ဆွေးနွေးမဲ့ပင်တိုင်းဆွေးနွေးပေးမဲ့ပုံကိုလည်းရောက်နေပါပြီတူကတော့ဒီကုန်တဲ့အသင်းချုပ်ရဲ့ဘိုးအလုံးမှုဆောင်လည်းဖြစ်အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဘိုးစီးပွားရေးကော်မတီဝင်တူလည်းဖြစ်တဲ့ဦးဝေးလွင်နောက်တစ်ခါစီးပွားပညာရှင်ဦးခမောင်ညိုဘောကပေးတာတစ်ခါစီးပွားရေးထိုင်တဲ့စီးပွားရေးလုပ်ငန်းရှင်တူဖြစ်တဲ့ဒေါက်တာဆွထွန်းတို့လည်းရောက်နေပါတယ်ဆိုတော့အရင်ဆုံးတော့ကျွန်တော်ဒါနဲ့ပတ်သက်လို့ဆရာဦးခမောင်ညိုရဲ့ဟိုသဘောထားဟိုအချင်းချုပ်ကိုကြားချင်ပါတယ်ဆိုတော့ဒီစီမံပဏာဝန်ကြီးရဲ့မှတ်ချက်ဟာတကယ်ဖြစ်နေတာကိုပြောတာလားဖြစ်ချင်တာကိုပြောတာလားဆရာအမြင်အချင်းချုပ်ဆွေးနွေးပေးစေချင်ပါတယ်ခင်ဗျာ
အဲဒီလိုပါဟိုဖြစ်နေတာဘူးတော့ဖြစ်လို့ပြောတာတော့မဟုတ်ဘူးဖြစ်ချင်တာရယ်ဖြစ်မယ်ဖြစ်မယ်ဟာရယ်ပေါ့လေဒီသဘောမျိုးပါ
โอเคครับเนี่ยจนတော့ဒီစီဝိုင်းလုပ်ငန်းရှင်ဖြစ်တဲ့ဒီဒေါက်တာစိုးထွန်းရဲ့သဘောထားကိုလည်းကြားချင်ပါတယ်အဲဒေါက်တာစိုးထွန်းခင်ဗျာဆိုတော့စီမံပဏာဝန်ကြီးရဲ့မှတ်ချက်ဟာဟိုတကယ်လက်တွေ့အခြေအနေကိုထင်ရမှုရှိရလားဆရာတို့စီဝိုင်းလောကအမြင်အနေထားနဲ့ဟိုကြည့်မယ်ဆိုရင်ဘယ်လိုမြင်မိလဲ
အဲလက်ရှိအခြေအနေကတော့ကျွန်တော်တို့အနေနဲ့ကဏ္ဍအဆုံးမှာတော့အားလုံးကစီဝိုင်းတုံနေနေပေါ့နော်အဲ့တော့ဒီဝန်ကြီးအနေနဲ့အခုမှဒီကြားထူးခြားတဲ့အစီအစဉ်ရှိမရှိကျွန်တော်တို့မသိဘူးနော်ထူးခြားတဲ့ injection ပြည်နိုင်တဲ့ဟာမျိုးရှိမှာပဲအစီအဝေးတက်နေမှာပေါ့တက်ရှိအချိန်မှာတော့ဒီတုတ်လေးနေတဲ့အနေထားကိုကျွန်တော်တို့ကြံနေပြီးတော့မှဒါတက်လောင်လို့ဆိုတော့အများကြီးတို့လူဝဲချက်ရှိနေတယ်လို့ကျွန်တော်မြင်ပါတ
ယ်။ဟုတ်ကဲ့ကျေးဇူးပါဒေါက်တာဆော့ထွန်းခင်ဗျာ။ဆိုတော့ကျွန်တော်တို့ဒီတော်တာရှင်နေကျွန်တော်တို့အေးပို့ထားရတချို့ရှိပါတယ်။အဲ့ဒါတွေကိုလည်းကျွန်တော်ဖော်ပြခြင်းပါတယ်။အရင်ဆုံးကတော့ကျွန်တော်တို့ကိုကျော်ဘိုးတထောင်ဆိုပြီးတော့စာပေးပို့ထားတာရှိပါတယ်ခင်ဗျာ
။စီမံကိန်းနဲ့ဗနာအေးဝန်ကြီးရဲ့ပြောစကားကိုကျွန်တော်အနေနဲ့လုံးဝလက်မခံနိုင်ပါဘူး။မြန်မာနိုင်ငံစီးပွားရေးဟာအရှင်ဟိုကောင်းကောင်းတိုးတက်လာစရာလည်းအကြောင်းမရှိပါဘူးအစိုးရဟာတန်ဇာတရောင်းရငွေတွေကိုခေါင်းစဉ်မရှိသုံးပြနေပါတယ်ဒေါ်လာတန်ပေါင်း 8,000 1,000 ဆိုတာနိုင်ငံဖွံ့ဖြိုးရေးအတွက်ကောင်းစွာလုံလောက်ပါတယ်အဲ့ဒီငွေတွေကိုပြည်သူလူထုအတွက်မသုံးဘဲစည်ရင်းပြောင်းနေတဲ့အတွက်တိုင်းပြည်ဆင်းရဲနေတာဖြစ်ပါတယ်အစိုးရကျင့်သုံးနေတဲ့ဘဏ်စနစ်ကလည်းခရိုနီများကိုသာအကျိုးပြုပါတယ်ပြည်သူလူထုကိုအကျိုးမပြုပါဘူးအကျဉ်းပြတ်ခြားစားမှုကြီးမားစွာဖြစ်ပေါ်နေတဲ့အတွက်နိုင်ငံခြားအရင်းအမြစ်များမလာရောက်နိုင်ခြင်းလည်းဖြစ်ပါတယ်။လက်သမားတွေကိုထုတ်ချေးတဲ့ငွေမှာကျပ်ငွေဘီလီယံ 3,500 ကျပ်ဖြစ်တဲ့တော့လေအမှန်တကယ်မှာကျပ်ငွေဘီလီယံ 1,400 လောက်ပဲရှိပါတယ်။အသေးစားအလက်စားဆက်မှုလုပ်ငန်းကိုထုတ်ချေးတဲ့ငွေကကျပ်ငွေ 10 ဘီလီယံလောက်ပဲရှိပါတယ်။တခြားစီမံခန့်ခွဲမှုတွေကလည်းမားရွင်နေတဲ့အတွက်ကျွန်တော်မြန်မာနိုင်ငံဟာတိုးတက်မှုအရေးအယံမရှိသေးပါဘူး။
အဲ့တော့ဒီကိုချောပူထောင်းရဲ့ပေးစာကိုရန်နိုင်ဖတ်ပြတာပါ။နောက်ကျွန်တော်တို့ Facebook ပေါ်မှာလည်းကျွန်တော်တို့မှတ်ချက်ပေးထားတာလေးတချို့ရှိပါတယ်။တူကတော့စောပြစ်ချစ်ဆိုပြီးတော့သူကရေးခတ်တူရေးထားတာရှိပါတယ်။သူကတော့ဩတဲ့ဝင်းကြီးရဲ့ဘာကောင်များကြည့်ပြီးပြောလိုက်တာလဲနော်တဲ့တိုးတက်ဖို့နည်းနည်းသာသာရှိတဲ့လယ်လေးကိုတော့ပေါင်ပြီးထောင်းနိုင်ငံကိုအလုတ်သွားလုတ်တဲ့တောင်သူတွေကိုပြန်ကြည့်ပြီးမှပြောပါလားတဲ့။နောက်တစ်ယောက်ကတော့တေးရဆိုတဲ့အကောင့်ပိုင်ရှင်ပါ။သူကတော့ဗန်နိုင်းဝင်းကြီးတိုးတက်တာနဲ့တနင်္ဂနွေလုံးတိုးတက်တယ်များထင်နေသလားဗျာတဲ့တော့မှာတောင်ရလှုပ်ရှားတဲ့သူတွေလည်းကြည့်ပြောပါအောင်ဆိုပြီးတော့သူကရေးပါတယ်ဆိုတော့ဒီ Facebook ပေါ်ကဒီမှတ်ချက်တချို့အရာဆိုရင်တော့လက်တလောစီဝိုင်းအခြေအနေအောက်မှာဟိုစိတ်ပြက်လက်ပြက်ဖြစ်နေတာတွေကိုဟိုရောင်ပြန်ဟန့်နေတွေ့ရပါတယ်ဆိုတော့ကျွန်တော်ဒီဥွေးလွင်သဘောထားကိုကြားချင်ပါတယ်ဒီစီမံဗန်နိုင်းဝင်းကြီးရဲ့မှတ်ချက်ကလက်တွေ့အခြေအနေကိုဟိုထင်ရမိပါရဲ့လားခင်ဗျာ
ဟုတ်ကဲ့ဝင်းကြီးအနေနဲ့ကတော့ဒီမြန်မာ Business Forum လို့ခေါ်တဲ့စီဝိုင်းဖွံ့ဖြိုးတိုးတက်မှုလို့ရုံဆွေးနွေးပွဲမှာသူပြောကြည့်ဖြစ်ပါတယ်ဆိုလိုချင်တာက2016ပြီးဒီလမ်းပေါ်ရောက်နေတယ်လေးမြန်နဲ့သူ့ဥမာနိုင်ပြတာပါ2018ဒီသူပြန်တက်ဖို့အစီအစဉ်ဖြစ်အောင်ကြိုးစားနေတယ်ဆိုတဲ့အကြောင်းကိုပြောတာလည်းကျွန်တော်နားလည်ထားပါတယ်ပြောချင်တဲ့ရည်ချက်ကတော့ခရံဆောင်ခွန်ကြီးပြောလို့ပေါ့ဖြစ်စေတင်တာကိုပြောတာပါသူညာတော့လေလေးမြန်နဲ့နိုင်ပြောတဲ့အတွက်ကျွန်တော်ကတော့လေးမြန်ပြန်ဖို့ကတော့ကျွန်တော်တို့လေးမြန်နဲ့အတူလှုပ်ဆောင်ရမယ့်အလုပ်တွေအားလုံးရှိပါတယ်ကြီးတယ်ပါမယ်ကြီးတယ်လက်မရောက်တဲ့ဖွဲ့ကြီးပါမယ်ခေါင်းဆက်ကြီးပါမယ်လေးရင်မူသားကြီးပါမယ်လေးရင်မောင်းတဲ့လူကြီးပါရမယ်ဆိုတော့တက်ကြီးလက်ကြီးလောက်ရမယ်ဆိုတဲ့ဘောလိုအပ်နေပါသေးတယ်ဒါတော့ဒါကြောင့်မို့ခုန Facebook ကတော့ခုနဗိုလ်တော်ကမိတ်ဆွေတယောက်ပြောတာတွေရောအားလုံးကျွန်တော်တို့ကဟိုလက်တွေ့ကိုသူတို့တင်ပြတာကိုလည်းကျွန်တော်တို့အားလုံးကပြည်တော်စုဝန်ကြီးတွေကဒါတွေကိုလည်းသက်ခံနားလည်ပြီးတော့အရင်အစိုးရအဆက်ဆက်ကလုပ်ခဲ့တဲ့အမအယွင်းတွေကိုအခုကျွန်တော်တို့ဒီချိန်မှာဘာစားတော့မလဲဆိုတော့မောင်းနေအားကိုကြောင်းဖို့ပြင်တယ်လို့ကျွန်တော်တို့ကနားလည်ထားပါတ
ယ်။ဟုတ်ကဲ့ပါဆရာဝေလင်ကျေးဇူးပါ။ကျွန်တော်တို့အခုတော့ဆွေးနွေးပွဲအတွက်ကိုကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့အလှည့်ပေးချင်ပါတယ်။အရင်ဆုံးကဥက္ကမောင်လင်ပခုတ်ကူမျိုးပါဖြစ်ပါတယ်။ဥက္ကမောင်လင်ရဲ့သဘောထားကိုလိုရင်းတူရှင်ဆွေးနွေးပေးပါခင်ဗျာ။ကျွန်တော်တို့ဒီနေ့ကပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့လူတွေနည်းနည်းလေးများနေလို့ပါ။ဟုတ
်ကဲ့။ CY ဆိုရင်ကအခုလက်ရှိချိန်မှာ CY ဖွင့်ရင်မရှိသေးတာတွေ့ရပါတယ်။အဲ့ဒီအစိုးရကြီးအင်အားကောင်းသောအစိုးရမျိုးကြီးတော့စီးပွားရေးတွေညှိကွင်းနေပါတယ်။အဲ့ဒီအစိုးရကအနေရပညာရှိပညာရှင်များနေပါနေချင်းဖြစ်တယ်။နံပါတ်3ကတော့ပြည်အောင်စုဝန်ကြီးများကြီးဥပဒေချများကိုအဲ့ပိုင်းတော့အဲ့တည်းမရှိခြင်းနံပါတ်4အချက်နေအရောအဲ့ဒီအစိုးရကအရင်ဆုံးရအဆက်ဆက်ဤစိုးရိမ်များဂျန်နံတော်မူကြီးလည်နိုင်ခြင်းရဲ့ဝန်ကြီးဖောင်းဆောင်မှုများဓာတ်ပြနေခြင်းနဲ့ CIA စီးရင်မျိုးပါနေခြင်းတို့ကြောင့်မရှိကြည်ရအခုဒီအဖွဲ့ဝင်အများအားနဲ့နေပါရခင်ဗျာ
ဟ โอเคเจซูပါကျွန်တော်နောက်တူကိုလည်းလှည့်ပေးခြင်းမှာသူကတော့ဥစောလွင်ပါခင်ဗျရခိုင်ပြည်နယ်ရံပြဲမြို့ပါဥစောလွင်ဆွေးနွေးနိုင်ပါတယ်ခင်ဗျ
နိုင်ငံတော်ရဲ့စီးပွားရေးတိုးတက်နေတယ်ဆိုတော့ကျွန်တော်နေလုံးဝမသိနိုင်ပါဘူးအစိုးရရဲ့စီးပွားရေးတိုးတက်နေတယ်ဆိုတာယုံရပါတယ်ဘာဖြစ်လို့ဆိုတော့2008မတိုင်ခင်ဖွဲ့စည်းပုံကြီးဆိုတဲ့ကောင်ကစီးပွားရေးဥတည်ချက်လေးနဲ့ဆိုတာရှိပါတယ်အဲဒီမှာဟိုနိုင်ငံတော်ကြီးစီးပွားရေးတရားလုံးကိုဖန်တီးနိုင်မှုဆိုတာဒီနိုင်ငံတော်နဲ့တိုင်းရင်းသားပြည်သူတွေလက်ဝင်ရှိရင်လို့ပါရှိပါတယ်နိုင်ငံတော်ဆိုတာသူတို့အစိုးရကိုပဲကြိုးတာလားဒါမှမဟုတ်တိုင်းပြည်လုံးကနိုင်ငံလုံးရဲ့ပိုင်ဆိုင်မှုကိုကြိုးတာလားသူတို့အစိုးရကိုကြိုးတာလို့ကျွန်တော်ရှင်းပြတယ်ဘာဖြစ်လို့လဲဆိုတော့သူတို့အစိုးရအဖွဲ့တစ်ခုကိုတစ်ခုခုပိုင်းရင်းနေဆိုလို့ရှိရင်သူကနိုင်ငံကိုပုံညာမှုလို့ယူဆပါတယ်အမှန်ပါဆိုနိုင်ငံကိုပုံညာမှုဆိုရင်ကျွန်တော်တို့ပိုင်းရင်းရုပ်တည်ဖြစ်တယ်နိုင်ငံကိုပုံညာမှုပါဝင်တာသူတို့အစိုးရကနိုင်ငံကိုပုံညာမှုပါဝင်နေဆိုလို့ရှိရင်နိုင်ငံကိုပုံညာမှုကအစိုးရလက်ထံမှာဖြစ်တယ်ဒါကြောင့်သူတို့အစိုးရစီးပွားရေးတိုးတက်ရေးဆိုရင်ယုံပါတယ်နိုင်ငံလေးစီးပွားရေးတိုးတက်မှာလို့ဘယ်တော့မှမယုံဘူးဘာဖြစ်လို့လဲဆိုတော့အာဂရီလေးစ
ားပါဦးဆောလင
်းကျေးဇူးပါစားမှုတွေရှိပါတယ
်ဟုတ်ကဲ့ဦးဆောလင်းကျေးဇူးပါကျွန်တော်နောက်တူဟုတ်လည်းလှည့်ပေးချင်ပါတယ်သူကတော့ကိုနေလာဖြစ်ပါတယ်ကိုနေလာရန်ကုန်မြို့ပါဆွေးနွေးနိုင်ပါတယ်ခင်ဗျဟု
တ်ကဲ့နော်ကျွန်တော်ဆွေးနွေးတာဒီဝန်ကြီးရဲ့ပြောကြတာနော်ဒီအဲသူသူဖြစ်နေတာပဲပြောပြီးတော့ထိလာနေတာပြောပြီးစီးပွားရေးနိုင်ငံနိုင်ငံလုံးတန်းတော့ထုံပြီးပြောတယ်ဒီမှာတကယ်လားညာဘယ်လိုမှမဖြစ်နိုင်ဘူးကျွန်တော်တုံးတက်တယ်ဒီဒီတုံးတက်ခြင်းဆရာတုံးရက်ရှိတယ်ညာဒီကကျွန်တော်တုံးတော့တုံးဆုံးဖြစ်တယ်ဟုတ်လားကျွန်တော်နိုင်ငံမှာလက်ရှိကျွန်တော်ဒီဘက်တင်ရတာအစိုးရမှန်ပြီးမဲ့ဒီမှာတကယ်တကယ်ရေးကြီးရေးသုံးခက်လာမှခါကြတယ်မဖြစ်တော့ဘူးဆိုတော့ငါဘာလို့မဖြစ်ရလဲကျွန်တော်ကအကုန်နိုင်ငံတကယ်အုံထုတ်နေတကယ်အာဏာရှိတယ်ဒီကလက်ရှိဆိုမှဟုတ်ရလားဆိုတော့အချက်အလက်မဟုတ်တာရှိတယ်ဒီလိုရတဲ့ဒီလိုဖြစ်တော့နော်တရားဝင်လုံးဝဆုံးမနေမရှိဘူးတရားဝင်ဆုံးမနေရှိဘူးတကယ်ဟုတ်လားဒီကိစ္စတစ်ခုလုံးကိုအကောင်းရည်ကောင်းရည်ကထုတ်ခိုင်းတာလေသူ့လက်အောင်ခံထားတယ်ဟာဒီကောင်းရည်ကကျွန်တော်ကြည့်ဦးလုံးဝလုံးမခံဘူးစိတ်ဆိုးရတာဒီသူ့လက်အောင်ခံထားတယ်ဒီတိုင်းရောသူဟာသူ့လက်အောင်မှာအကောင်းဆုံးသူ့လက်အောင်ကောင်းရည်ကိုဆောင်
โอเคคุณนิลาเยเจซุบาสรุปว่าเราดีอคูโหตอตရှင်ติชูเหโหตบอดาโหเยวยะจิเมสรุปว่าเนาะดีอซูเหซีเมนคันควนมูริอาเนอปายนี่ทอดปะละตุยบาระดาเมตะเกรอซีวายโตตึบาระสรุปว่าต้านปีမျိုးริมาเรามาดีฉีกันกาวนี่จ้วงจินเนตูริเนอติชาตั่วเฉ็บปีลุ่นนี่เรจาอะเวซีวายสรุปว่าโตตึออลุ่พมะลวยดาမျိုးริเลจิงวาดาမျိုးริชีบาระโตดิเมมานังเกลุอกูมายงทาเรต้านปีมูสรุปว่าเนาะอคักแคเรชีเมสรุปว่าละเตยาบาระสรุปว่าดีนาวตะคูอะဒီအစိုးရတွေကမူဝါဒတွေကောင်းကောင်းကောင်းအောင်ဘလောက်ပဲချချပါလေမူဝါဒတွေဆိုတာလေချက်ချင်းလင်ငင်ဟိုရလက်ကိုမြင်ရတဲ့ဟိုမျိုးတော့မဟုတ်ပါဘူးဒါပေမဲ့လေဒီ NLD အစိုးရပေါ်မှာညှော်လင့်ချက်ကြီးကြီးမှထားနေတဲ့လူဟိုလူတွေရှိနေတော့ဒီလိုလူတွေချမ်းမှာလက်ရှိလုပ်နေတဲ့မူဝါဒတွေစီမံခန့်ခွဲမှုတွေကိုအားမရတဲ့သဘောထားတွေလည်းရှိနေပါတယ်ဆိုတော့ဒါအစိုးရကညှော်လင့်ထားတဲ့လောက်ကိုဟိုအစိုးရပေါ်မှာညှော်လင့်ထားတဲ့လောက်ကိုဟိုဖြည့်ဆည်းမပေးနိုင်တဲ့သဘောမျိုးလားဒါပေမဲ့လေဒါမှမဟုတ်ရင်လေအစိုးရလုံးမယ်ဆိုရင်လုံးနိုင်တာရှိရဲ့သားနဲ့မလုံးနိုင်တဲ့အခြေအနေမျိုးတွေရှိနေလို့လားဆရာဦးခမောင်ညိုရဲ့သဘောထားကိုအရင်ဆွေးနွေးစေချင်ပါတယ
်အဲနှစ်ခုစလုံးမှန်ပါတယ်နှစ်ခုစလုံးမှန်ပါတယ်တစ်ခုကတော့ဒီ NLD စွာပစ်လာတဲ့အခါမှာပြည်သူလူရဲ့ညှော်မှန်းချက်တွေကတော်တော်ကြီးမားပါတယ်နိုင်ငံတကာရင်းနှီးမြှုပ်နှံမှုတွေတော့လက်ငွေတော့မပဲဆိုတဲ့သဘောမျိုးကအဆပေါ့လေအဲမြန်မာကဒီအထရောဒီကင်းပါလေဒုတိယတစ်ချက်ကတော့ဖြစ်တင်တာတွေဖြစ်တာတွေအဲဒါတွေရဲ့ကိစ္စရနော်အဲအဲ့ဒါလည်းရှိရမှာမဲ့အဲတော့ဒီဇာလကကျွန်တော်မှတ်မိသမျှဆိုရင်တော့ပထမဆုံးစပြီးပြောတာကဒါစီဝေးနေ့ဖြစ်မယ်2019စီဝေးနေ့ဖြစ်မယ်ဆိုတာစပြီးပြောတာတမလာကြီးကစပြောတာလို့ကျွန်တော်မှတ်မိတယ်အပြည့်လို့ဆိုအပြည့်စင်နေနေရာချတာတွေနဲ့နော်အလုံများနေခဲ့တယ်အဲ့တော့ဒီဒုတိယနှစ်ကြရင်တော့စီဝိုင်းတူတက်အောင်လုပ်နိုင်လို့မျှော်မှန်းတယ်ဆိုတော့တမာကြီးစပြောတဲ့စကားကိုကျွန်တော်မှတ်မိတယ်အဲ့တော့အခုကသူ့မှာကတော့ကျွန်တော်ကဟိုပင်ကုန်းတစ်ခုလုံးကိုပြန်ပြီးတော့ကျွန်တော်လည်းပြန်ဖွင့်ပြီးနားထောင်ကြည့်ပါအဲ့လိုနားထောင်ကြည့်တဲ့အခါအဲ့လိုလုံနိုင်တာတွေအများကြီးရှိတယ်ဘာဖြစ်လို့မလုံကြလဲလုံချင်တာတွေအများကြီးရှိတယ်ဘာလို့မလုံကြလဲဆိုတော့စကားရီပေါ်လေအဲ့ဒီဟာတွေပုံများတယ်ကျွန်တော်စောစောပြောလို့ပေါ်လေဆိုတော့တစ်ခုပဲကျွန်တော်ကဗာစိတ်ပူလဲဆိုတော့အဲဟိုကကျွန်တော်ပဲဒီကလေးလုတ်ခွင့်မေးမေးဟိုကလေးလုတ်ကြပါဒီကလေးလုတ်ကြပါဆိုတော့ကျွန်တော်ကမှလုတ်နိုင်တယ်အဲ့ဒီလိုမျိုးအားလုံးကိုလုတ်နိုင်ဆိုတော့ဆိုတော့အားသိရှိတယ်လားဒါမှမဟုတ်ဘူးရှိတယ်ဒီရင်ရှိတဲ့ဘယ်ဖြစ်ပါလဲဒါပဲကျွန်တော်ပြောတာပါ
ဟုတ်ကဲ့ โอเคเจื้อว่าสรเสียอ้วนเลยตบอราก็เลยจนจ้าขึ้นมาเลยเสียสรถ้าโหลูรู้อ่ะโหเหมี่ยวลิ้นเจ็ดก็ใต้ญินม้านี่ญินม้านี่ตะหลอกโหอสูอ่ะဖြည်းซี้ไม่ไปနိုင်น่ะမျိုးล่ะสรราโหเล็ดတွေလုံနိုင်น่ะလေเหมี่ยวลิ้นเจ็ดก็ปูจีနေအခြေအနေမျိုးကြောင့်ဖြစ်နေရတာဒါမှမဟုတ်လေอสูอ่ะมาလုံးကျင်ကန်ရင်น่ะရှိပြီမဲ့လုံးလုံးကန်လို့မရတဲ့အခြေအနေမျိုးတွေရှိနေလို့လာဥမာဆဆောကသောတာရှင်တယောက်ဆွေးနေတာမျိုးဆိုလို့ရှင်อสูอ่ะဆိုပေမဲ့လေอสูอ่ะအကုန်လုံးအပြည့်ဝဟိုဟိုကိုကန်တွေဆောင်ရနိုင်တဲ့အနေအထားမရှိရည်သူကဖောက်ပြသွားတယ်ဆိုတော့ဒီလိုအခြေအနေမျိုးတွေရှိနေလို့များလားဆရာဝေးလင်းတော့ပြောတာဆွေးနွေးပြရခင်ဗျာ
ဟိုအခြေအရတော့ခဏခဏပြောရရင်ပေါ့နော်ဆရာဥက္ကမကြီးပြောတယ်ကပါပါတယ်အခုဝင်းကြီးပြောသွားတဲ့အမြင်ကုန်းထဲမှာဟိုဟိုပရိုတက်ရှင်ခေါ်တဲ့အရင်တော့တိုင်းပြည်တွင်းလောကရှိပြည်ကာကွယ်ဖို့ဟိုဟာအဓိကထားပြီးလုပ်ခဲ့ပြီးမဲ့တိုးတဲ့တင်တော့မတိုးခဲ့ဘူးတိုးဟိုပြည်တွင်းလောကရှိပြည်လည်းထင်တော့ပေါက်ခဲ့ပါဘူးအခုတို့ဟိုကာကွယ်ရေးနဲ့သူက supporting ခေါ်တဲ့အားပေးမှုတွေလုပ်တယ်နိုင်ငံသားတွေအားလုံးကလည်းအတတ်တိုင်ဆုံးဖွင့်ပေးတယ်ဗန်စတိတီရောနောက်သာစနစ်တီရောရထားတွေလည်းပြင်မယ်လမ်းတွေလည်းပြင်မယ်လုပ်ငန်းတွေအားလုံးကောင်းအောင်လုပ်တော့မယ်ဆိုတဲ့အပိုင်းကိုထည့်တော်ရင်းနဲ့ TikTok ခေါ်ပြီးပြောတာဖြစ်ပါတယ်တို့ညာတော့လည်းပြည်သူတွေကလည်းပြောင်းလဲရေးတအားကြီးပါတယ်ကျွန်လေးကျက်ရဲ့မြန်မာကျက်တွေကလည်းနှစ်ပေါင်းများစွာစီးပွားရေးဆိုတဲ့ဒုနာကြီးဟာရှိနေလာပြီးတော့ပတော်လေးကိုကြာဆင်းလာတော့လူတွေရဲ့စောင်းဝင်တွေကြီးတော့ထက်ခဲလာတဲ့အတွက်သူတို့အားလုံးပြောင်းမနေလေပြောင်းနေမှုဒုလားနေတာကိုလည်းကျွန်တော်တို့အားလုံးသတိထားမိပါတယ်အဲ့တော့အစိုးရအသိအမြင်ကတော့ဘုရားပြောတယ်ယောဂကျိုးနေတဲ့စီးပွားရေးဆိုတဲ့လူနာကိုအရင်စီအောင်ကခုပဲရှင်းပြီးဖရီမန်တွေကိုလည်းချစ်ချစ်ဖြတ်လို့မရဘူးတချို့တွေဖြတ်ကောင်းဖြတ်မယ်ဆရာဝန်အသက်တည်းရောက်တော့ဆရာဝန်စစ်ကလည်းရှင်းအသက်ကိုဟိုပြင်းပြထန်ထန်ပေးဖို့သူချိန်ချိန်နေတဲ့ကာလတစ်ခုတော့ပြီးတော့ပါပြီအခုအချိန်ကာလတော့ကျွန်တော်တို့ဆရာဝန်စစ်ကလူနာကိုအသက်ဒီဒီတော့အသက်ရှင်ဖို့အတွက်အေးရနေရင်နမတာအောင်တို့ဘာတွေစသွားတော့မလဲဆိုပြီးအလုပ်ကိုစီမံကိန်းချပြီးလုပ်ရမယ့်အချိန်ရောက်တဲ့အတွက်လုပ်ဖို့အစီအစဉ်တွေလည်းရှိတယ်လို့ယူဆတဲ့အတွက်ဒီစီးပွားရေးတိုးတက်မယ်လို့စိန်ခေါ်လိုက်တယ်လို့ကျွန်တော်ယူဆပါတယ်။ဒါဒီအားလုံးကတော့နောက်အခုအချိန်တိုးတွင်းမှာလုပ်ဆောင်မဲ့စီးပွားရေးပွင့်လင်းမှုဥရေသစ်တွေလည်းထွက်ပါပြီ။ယင်းမျိုးဥရေသစ်တွေလည်းထွက်ပြီဆိုရင်ဘလို့ဆပြီးတော့ဘလို့ယင်းနည်းမျိုးမူနေတဲ့ဘလို့ပူအောင်လဲဆိုတဲ့အချက်အလုတ်ကန်ကွင်းတော့ဘလို့ရပြီအချက်ကူတော့စောင့်ကြည့်ရဖို့ဒီမှာလေးမျိုးချက်ပါတယ်
။ဟုတ်ကဲ့ကျေးဇူးပါဆရာဝေးလေးကျွန်တော်ခုတော့သောတာရှင်နေကျွန်တော်တို့ပါဝင်ဖို့ဆက်သွယ်ထားတဲ့ထဲကဒီဝမ်းတွင်းမျိုးကဥချင်းမြင့်ဟိုအလှည့်ပေးခြင်းပါလေဥချင်းမြင့်ရဲ့သဘောထားကိုလိုရင်းတူရှင်းဆွေးနွေးပေးပါခင်ဗျာ
။ဟုတ်ကဲ့ဆရာကျွန်တော်တို့နိုင်ငံလေးနှစ်ပေါင်း80လောက်ကိုစုပြတ်တက်သွားတာဆိုတော့အခုအစိုးရဆက်ဆက်အာဏာရှင်ဆက်ဆက်ကြောင့်အင်မတန်ဆေးရတဲ့နိုင်ငံပေါ်ကနေယနေ့ကျွန်တော်တို့ဒီပြည်နိုင်ငံရောက်လာပြီကျတော့လေဒီမိုကရေစီနိုင်ငံအစိုးရမှာလေလုပ်ကြရတဲ့အများကြီးတွေမှာကျွန်တော်တို့အရေးအကြီးဆုံးကလေကျွန်တော်တို့ဟိုမေးစုပြောသလိုပဲကျွန်တော်တို့ဒီငြိမ်းချမ်းရေးကနံပါတ်1ဖြစ်နေတယ်ကျွန်တော်နှစ်ချက်ပြည်နံပင်ဆိုင်ရသလိုပါပဲငြိမ်းချမ်းရေးကကျွန်တော်တို့တကယ်ငြိမ်းချမ်းရေးအောင်ရင်မယ်ဆိုရင်ဘက်ကောင်းဆောင်ကနေပြီးတော့အကုန်လုံးဆင်ပြေးလာလိမ့်မယ်လို့ထင်ပါတယ်ခင်ဗျာ
โอเคเจซุတင်ပါတယ်ခင်ဗျာအဲကျွန်တော်ဆက်သွယ်ထားတဲ့နောက်ထပ်ပုဂ္ဂိုလ်2ကတော့မလေးရှားနိုင်ငံကိုနေဦးလင်းဖြစ်ပါတယ်ကိုနေဦးလင်းသဘောထားလဲလိုရင်းတူရှင်ဆွေးနွေးပါခင်ဗျာ
ကျွန်တော်အတွေ့အကြုံနဲ့ပြောရရင်တော့ဗျာလက်ရှိဗမာနိုင်ငံမှာကလုံနေတာတွေကတော့တိတ်ပြီးတော့အားမရဘူးလို့ပဲခတ်တူတူပြောပြရစီဘာလို့လဲဆိုတဲ့အခါကျတော့စင်ကာပူမှာကျွန်တော်နေတာကြာပြီပေါ့ဗျာပြောချင်တာစင်ကာပူမှာ GPS လောက်တယ်အော် GSD system လုပ်တယ် 300 gain တော့မယ် anybody any say any load 3% GSD ပဲကောက်တဲ့အတွက်ဒီနိုင်ငံက trade ကိုကောင်းကောင်းလုပ်လို့ရတယ်တိကျအဲ့ဒါကို copy ကူးပြီးတော့လွန်ခဲ့တဲ့၄ငါးနှစ်လောက်ကမှမလေးရှားမှာဆက်လုပ်နေရတယ်ဟိုအရင်တုန်းကတော့စီးပွားရေးကောင်းတာကနေမကောင်းတော့လို့ကြီးတို့ GSD system ကိုပြောင်းတယ်အဲ့တော့စင်ကာပူမှာ GPS system GSD system ဘာလို့အောင်မြင်လဲဆိုရင်အဲ့ဒီတုန်းကဆက်လုပ်တုန်းကအမေရိကရဲ့ခုနပြောတဲ့ G ဟို GSP system ကိုသူတို့ကရခဲ့တယ်ပံ့ပိုးမှုကိုရခဲ့တယ်ပမာနိုင်ငံမှာအဲ့ဒီ system ကိုရနေပါလေရဲ့နဲ့အတုံးမချနိုင်ဘူးဆိုတဲ့အတွက်ကိုကလွဲနေတယ်လို့တော့ကျွန်တော်ကမြင်တယ်ဗျာရှင်းပြောလို့ရှိရင်ဒီနိုင်ငံသားရင်းနှီးမြှုပ်နှံမှု FDI လာဖို့ဆိုတာက FDI သမားဆိုတာကသူ့မှာ invest တစ်ခုတည်းရှိရမဟုတ်ဘူး market ရှိမှလာတာအဲ့တော့အဲ့လိုလူမျိုးတွေအရင်ကြီးမျောနေမဲ့အစားကျွန်တော်တို့ကို transit ဖြစ်တဲ့ဟာလာတရုတ်နဲ့လည်းနှီးရဗျာအိန္ဒိယနဲ့လည်းနှီးရဗျာယိုရီးယားနဲ့လည်းနှီးရဗျာလမ်းတွေလည်းကောင်းနေပြီဗျာဆိုတဲ့အခါကျတော့ကျွန်တော်တို့က trade back ကိုအရင်သွားပြီးတော့မှနောက်ပိုင်းမှာ production back ကိုလိုက်လိုက်လို့ရှိရင်ဒီနေ့လူငယ်တွေအားလုံးအလုပ်ရပြီးသားလည်းဖြစ်မယ်ကျွမ်းကျင်မှုလည်းရပါမယ် international ကိုလည်းဝင်သွားမယ်အဲ့ဒီလိုမျိုးလေးနည်းနည်းလေးပိုစဉ်းစားရင်တော့ပ
ိုကောင်းမယ်လို့ထင်တယ်ပေါ့ဗျာတက်စီကိုအများကြီးမြင့်ပြီးတော့နိုင်ငံရဲ့ဘန္ဒာအတွက်ဆိုပြီးတော့အရန်လှုပ်လိုက်ရင်ဘာပြဿနာတက်လာမလဲဆိုတော့အောက်ခြေရလူတွေမှာတော်တော်များများဒုက္ခရောက်ပြီးတော့ကြံခဲ့မယ်လို့ထင်ပါတယ်ခင်ဗျာ
โอเคเจซูบาคุณนิวลินကျွန်တော်အခုဒီ Facebook ကနေကျွန်တော်တို့ပို့ထားတဲ့ဒီ message တခုကိုလည်းပေါ်ပြခြင်းပါတယ်။ तू ကတော့ Dea Ja ဆိုတဲ့ account ပါရှင်မှာ तू ကတော့မြန်မာနိုင်ငံသားယင်းနှမျိုးနံမဥပဒေနိုင်ငံခြားသားယင်းနှမျိုးနံမဥပဒေတက်တော်ဥပဒေယင်းနှမျိုးလေယာဉ်ဥပဒေမြေလွတ်မြေလက်စသဖြင့်ဥပဒေကိုလိုင်းလံ့မှုရှိမရှိယင်းနှမျိုးနံမဖြူသူတွေကိုစောင့်ကြည့်မဲ့လွတ်လပ်သောအဖွဲ့အရင်ဖွဲ့စည်းသင့်မှာကြောင်းဆိုပြီးတော့ तू ကတော့ဟိုအကြံပြုတဲ့သဘောမျိုးနဲ့ तू ကရေးထားတွေ့ရပါတယ်။ဆိုတော့ကျွန်တော်တို့ဒီစီးပွားရေးမှာတိုးတက်ဖို့လက်တလောအရေးကြီးလုံးမယ်ဆိုရင်ဘာတွေလုပ်ဖို့လိုနေမလဲဆရာဦးခမောင်ကြီးကိုဒီအစိုးရအနေနဲ့ရောဟိုလုံနိုင်ကြနိုင်မှုအတွက်ကဘလို့ဘာတွေလိုရမလဲဆိုပါစို့ပြပအကူအညီတွေလိုမလားဟိုဘလို့ပိုင်းနေမှာအကူအညီတွေဟိုလိုအပ်ချက်တွေရှိနေလဲဆရာ
အဲသူကတော့တော့သူ့ရဲ့စကားဒီနိုင်ငံဟိုအလွယ်ဆုံးပြောရတော့ပြည်ဝင်ရေးနှိမ့်နှံမှုပြည်ပရေးနှိမ့်နှံမှုသူကတော့ဒီနှစ်ခုစလုံးကိုဒီရင်းဤမြုံနံမှုရအောင်ကလည်းဖြည့်လျှော့ပေးတာဒီအများကြီးလုပ်မယ်ဆိုပြီးသူကခင်းချင်းနေအများကြီးချပြပါပဲ။နောက်တစ်ခါဒီပြပရင်းဤမြုံနံမှုကိုပြီးတော့လည်းကျွန်တော်ရင်းဤမြုံနံမှုဥပဒေကပြင်ထားပြီးအဲရင်းဤမြုံနံမှုဥပဒေမှာခါတိုင်းကပြီးရင်းဤမြုံနံမှုပြပရင်းဤမြုံနံမှုငါးကြာရင်းဤမြုံနံမှုဆိုပြီးတော့နှစ်မျိုးခွဲတယ်နှစ်မျိုးခွဲတာဟာအဲခွဲကြရရောက်တယ်ဆိုပြောဒီနိုင်ငံသားရင်းဤမြုံနံနဲ့သူသဘောမကျဘူး။အဲတော့အဲ့ဒီအချက်ကိုပြင်ပြီးအခုပြင်နေတဲ့ဒီပါလဲမခွဲကြဘူးနောက်တစ်ခုကတော့အဲ့ဒီခုတွေမှာပဲဘာပါလဲတော့ကျွန်တော်ကယင်းနှိမ့်နှံမှုကိုလည်းဟိုခိုးတော့ဆိုရင်ပြည်ရင်းယင်းနှိမ့်နှံမှုကိုကာဝယ်ပေးရတဲ့ကဘောရှိတယ်အခုနိုင်ငံသားယင်းနှိမ့်နှံမှုကာဝယ်ပေးမယ်အဲ့အဲ့ဒီခင်းချင်းနေကြမလို့သူကယင်းနှိမ့်နှံမှုကိုဝင်လာမယ်လို့မှန်းနာပါအဲ့တခုပဲအဲ့ဒီမှာလည်းတော်လေးဟိုရင်ဖြစ်ကြပါလေအဲတို့ဆိုရင်ရတဲ့ပူပန်ရတဲ့ကိစ္စတွေရှိတယ်ပေါ့လေအများဆုံးမေးတဲ့မိကုံကတော့မိကိစ္စပဲနော်မိရဘူးမခက်ဘူးလားမိရဘူးမိငါးကားတွေမကြည့်ဘူးလားမိသေးတွေမကြည့်ဘူးလားဆိုတော့အဲ့ဒီဆွေးနွေးပွဲမှာပဲယင်းနည်းနဲ့သူကအမိရမြန်ညာတာတွေတွေ့ရပါတယ
်ဟုတ်ကဲ့ပါဆရာကျေးဇူးပါပြောမယ်ဆိုရင်တော့မြန်မာနိုင်ငံကဒီကမ္ဘာဘဏ်တို့အာရှဖွံ့ဖြိုးရေးဘဏ်တို့လို့အဖွဲ့အစည်းတွေရအောင်မှဒီမြန်မာနိုင်ငံစီးပွားရေးလမ်းကြောင်းမှာရောက်နေတယ်ဟိုစိန်ခေါ်မှုတွေရှိမယ်အလားအလာကောင်းတွေရှိရဆိုပြီးတော့ဟိုခံမှန်းချက်တွေဟိုထောက်ထားတာတွေရှိပါတယ်ဒါမှမဟုတ်ပြုရင်ပြောင်းလဲရေးတွေကဟိုထင်သလောက်မမြင်ရသေးဘူးဟိုပေါ့လေဟိုဟိုကြန့်ကြန်နေတဲ့ဆိုတော့သဘောထားမျိုးတွေလည်းရှိနေပါတယ်ဆိုတော့ဒီနေရာမှာဒီဟိုလွတ်တော်ပိုင်းရပဲဖြစ်ဖြစ်အစိုးရပိုင်းရပဲဖြစ်ဖြစ်စီးပွားရေးဖွံ့ဖြိုးအောင်ဟိုတွန်းလှုပ်နိုင်တာဘာတွေများရှိမလဲဆရာဝေးလေ
အော်ကျွန်တော်တို့ကခုနဟိုမလေးရှားကလက်ရှိပြောသလိုပေါ့လေတရုတ်နဲ့နေဇာတ်လက်ရှိတယ်ယူရီးယားနေဇာတ်လက်ရှိတယ်ဟိုတခြားနေဇာတ်အိန္ဒိယအစသည်ပြင်ပေါ့ကျွန်တော်တို့ကအဓိကအိန္ဒိယချင်းတိုင်းပြည်တွေရဲ့စီးပွားရေးကိုအလွယ်တကူပူးပေါင်းနိုင်တဲ့လုပ်ငန်းတွေအသေးစားလက်စားတွေအများဆုံးတိုးတက်နိုင်တဲ့ဒီဥပဒေတွေဟိုဘန်ကင်းငွေတွေစသည်ဖြင့်ဒါတွေအားလုံးကရဲရဲဝဲဝဲလုပ်ဖို့လိုပါတယ်အဲဒါကြောင့်မို့ကျွန်တော်တို့ကဟိုအဓိကရှုပ်ထွေးနေတာတွေကိုပုံမှန်လေးလေးပြအောင်လို့စီးပွားရေးနဲ့ပတ်သက်တဲ့ဝန်ကြီးဌာနတစ်ခုတည်းလုပ်လို့မရဘူးစီမံဘဏ္ဍာလည်းလုပ်လို့မရဘူးတိုက်ပို့ဆောင်ရေးလမ်းပြည့်တွေကြအောင်လို့စသဖြင့်ဝန်ကြီးဌာနအားလုံးကပူးပေါင်းပြီးတော့ကျွန်တော်တို့ရင်ရှုပ်ထွေးနေတဲ့ဘလို့လက်အပ်တဲ့စီမီစီကန်းတွေကိုဖယ်ထုတ်တင်တာတွေဖယ်ထုတ်မယ်တရားဥပဒေစိုးမိုးရေးကိုအဓိကဦးစားပေးနိုင်တဲ့တရားဝင်လုပ်ငန်းတွေဖြစ်ပေါ်အောင်လုပ်ဖို့လိုပါတယ်တရားမဝင်စုံစမ်းမှုတွေကိုအများဆုံးပပြောင်းလုပ်သလိုတရုတ်တို့ရုံနေထူထောင်တဲ့လုပ်ငန်းအားလုံးကိုအခုလိုရှုပ်ထွေးနေတဲ့ဌာနဆိုင်ရာပြောင်းပြားစွာရဲ့ခွင့်ပြုချက်တွေရယူမဲ့အစားလက်တွေ့ကြတဲ့ဌာနတစ်ခုကပဲကြီးကြပ်ကုတ်ကဲပြီးတော့အများအကောင့်ထဲပေါ်နိုင်တဲ့လုပ်ငန်းတွေဖြစ်ဖို့လိုသလိုတရုတ်တို့ပို့ဆောင်ရေးဈေးတွေကျအောင်လေဈေးကြီးဖြစ်ပေါ်နေတဲ့တရုတ်ပို့ဆောင်ရေးလွှမ်းမားနေတဲ့နိုင်ငံသားတွေရဲ့ဝေကောက်ခံမှုတွေကိုပြန်လည်စစ်ဆေးပြီးတော့ခုံစည်းလုံးကျတယ် logistics တွေဈေးပို့ဆောင်ရေးရေလမ်းကားလမ်းရထားနှန်းတွေကိုကောင်းမွန်အများဆုံးလုပ်နိုင်မယ်ဆိုရင်ဒါဇမားကြီးတန်တန်တလားရှိတဲ့ပြည်သူ့ချုပ်ကုံတွေလည်းအလွယ်တကူတင်ပို့ရောင်းချနိုင်တယ်လို့အဲကွန်ဆူမားတွေကလည်းအလွယ်တကူဝယ်ယူနိုင်တဲ့အနေအထားရောက်အောင်အပြည့်အစုံလုပ်နိုင်ရင်ပြည်သူစီဝါကြီးတက်လာမှာပါ။တခါလေနိုင်ငံသားယင်းနည်းလုံနံမှုတွေကိုလည်းတကယ်ကိုကျင့်ဝတ်ကောင်းတဲ့လုပ်ငန်းရှင်တွေကိုမြန်မြန်ဆန်ဆန်ခေါ်ပြီးတော့ကုဒ်မြေဟာအစသူကဝန်ကြီးပြောတဲ့ဆက်မပါတော့မြေလိုချင်လာပြီမဲ့ဘာလို့ချင်းလဲလာခဲ့တက်ရောက်အမြန်လုပ်ပြီမဲ့ဆိုတဲ့လုပ်ငန်းတွေကိုလည်းပြောတဲ့အတိုင်းဝင်းစီမဘာနာဝင်းကြီးပြောပြီးလက်ကဝင်းကြီးကတော့မလုပ်လို့မရဘူးအားလုံးပူးပေါင်းနဲ့ပူးပေါင်းဆောင်ရွက်နိုင်တဲ့အဆင့်တစ်ခုကိုရောက်အောင်လို့လွယ်ဝမှာအကုန်လုံးတင်လိုက်ပါဟ
ကိုထာနာရဲ့အလုပ်ကိုကိုကိုကိုကာခွင့်နေမဲ့အစကိုထာနာရဲ့အားနည်းခြင်းအားသာချက်ကြီးချပြပြီးအားနည်းချက်ကိုပြင်အားသာချက်ကိုစုပေါင်းပြီးတော့ဌာနအလုံးပူးပေါင်းလုပ်မယ်ဆိုရင်ကျွန်တော်တို့ကတိုးတက်ရအသိအနေထားကိုရောက်နေပြီလို့ကျွန်တော်ပြောပြတယ်။ဟုတ်ကဲ့ဒီဟန်ချန်ကြီးကိုလိုရဲဆိုတဲ့ဘောပေါ့နော်။ဟုတ်ကဲ့ကျွန်တော်ထာနာချန်ကြီးပါအလုံးဝိုင်းလုံးပါရပါပါ။ဟုတ်ကဲ့ဟုတ်
နိုင်ငံတော်ကြီးမပြောင်းသေးဘူးစီးပွားရေးမပြောင်းသေးဘူးလို့អော်နေလို့မရပါဘူးစီးကမ်းစီးပွားအကုန်လုံးပြောင်းအောင်ပါပါ
โอเคสรุปดีเสี่ยวเว่ยลุยเจนเราดีซีซีอ้อมตะขึ้นมาเสี่ยวเว่ยลุยโหตะแช่เมจินน่ะတော့အခုလူလူချားมาတော့တေချာတာတော့ဒီစီဝါရေးအသီးပွင့်တွေကိုခန်းစားပြီးစီဝါရေးအခြေအနေတိုးတက်နေပြီဆိုတော့ခန်းစားချက်တွေမဝင်သေးတာတော့ဟိုတေချာပါတယ်ဆိုတော့ဒါဒီလိုအခြေအနေမျိုးဒီလိုခန်းစားချက်မျိုးဝင်လာဖို့ဆိုရင်စွာစုပ်လေးကျွန်တော်တို့နှစ်ပိုင်းချမ်းနဲ့ခံမှန်းပြီးတွက်ချက်ပြီးပြောမယ်ဆိုရင်ဘယ်နှစ်လောက်ဘယ်ကာလလောက်မှာဒီလိုစီဝါရေးဖွံ့ဖြိုးမှုတွေဟိုအသီးပွင့်တွေကိုခန်းစားရတယ်ဆိုတော့ခန်းစားချက်မျိုးဝင်လာနိုင်မယ်လို့ဆရာအနေနဲ့ယူဆလဲ
ကျွန်တော်ဆိုအောက်ခြေအလေအလက်စီဝါရေးလုပ်ငန်းရှင်ကိုအလွယ်တကူလုံးနိုင်တဲ့အစီအမံတွေကိုအများဆုံးချပေးနိုင်ရင်အများဆုံးတက်လာမှာပဲယူဆပါတယ်တိုင်းသက်ပြည်နယ်အလိုက်မိမိတိုင်းတိုင်းရဲ့မှာဘယ်စီဝါရေးလုပ်ငန်းကိုဦးစားပေးမလဲတရားဝင်တိုင်းပေါ်မှာစိုက်ပျိုးပေးမယ်မွေးမြူပေးမယ်တရားပြည်နယ်မှာအကြီးစွာပေးမယ်အတူရဲ့ဒေတာတက်ကုန်ပါရှိလဲအလတ်စင်ကြောင့်ချင်းအလတ်စင်ကြောင့်ဦးစားပေးမယ်မန္တလေးတိုင်းကပါဦးစားပေးမလဲအဲခီးသွားလုပ်ငန်းတရိပ်ဖို့ဆောင်ရင်ကြိတ်ပြည်နယ်ပါလို့မလဲတနင်္သာရီတိုင်းပါလို့မလဲဘုံပြည်နယ်ပါလို့မလဲဆိုတဲ့ strategy တွေကိုအမြန်ရေးဆွဲရပါလိမ့်မယ်နောက်ပြီးတော့ကျွန်တော်တို့အဓိကရှိတဲ့လုပ်ငန်းတွေကိုလုပ်တဲ့အခါမှာဘုံသားရှိတဲ့စင်ရင်းစရာတွေကမှန်မှလွဲနေတဲ့စင်ရင်းစရာတွေကိုပန်ကန်တဲ့စင်ရင်းစရာတွေဖြစ်အောင်လို့ဒီသူ့ဘုံမှာအပြုတ်မပြောဘဲနဲ့မှန်မှန်တန်တန်ရိုးရိုးသားသားအောက်ကိုချပြပြီးမှဘယ်ရနေစပယ်ဆိုတဲ့အဖြေကိုအမြန်ဆုံးချဖို့လိုပါတယ
်ဟုတ်ကဲ့
လုံးတဲ့ပြောချင်းစီဝဲတဲ့တိုင်းတွေကြီးနဲ့လက်တွေ့ကြတဲ့လက်တွေ့ကြတဲ့စီမံမှုတွေကိုအများဆုံးပူးပေါင်းဆောင်ရွက်ဖို့ပဲကျွန်တော်တို့ဖြစ်စေချင်ပါတယ
်။ပါဝင်ဆွေးနွေးပေးတဲ့ NLD ပါတီဘိုးစီဝိုင်းကော်မတီကဥွေးလွင်စီဝိုင်းပညာရှင်ဦးကမောင်ညိုဘောကပေးကစီဝိုင်းလုပ်ငန်းရှင်ဒေါက်တာဆွတ်ထွန်းနဲ့အီးမေးလ် Facebook တွေကနေစာပေးပို့တဲ့ဒေါက်တာရှင်များအလုံးကိုလည်းကျေးဇူးတင်ပါတယ်ခင်ဗျာ
။ကော်လွင်စီစဉ်တက်ဆက်တဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကိုနားဆင်ကြတာပါရှင်။တနင်္ဂနွေနေ့နဲ့ခင်ဗျာမြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းအချင်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြတော့မှာပါ။အ
ာဖဂန်နစ္စတန်နိုင်ငံအရှေ့ဘက်မှာရှိတဲ့အာဖဂန်အထူးတပ်ဖွဲ့ဝင်တူကအမေရိကန်စစ်သားတွေကိုတနက်နေ့ပြစ်ခတ်ခဲ့တဲ့အတွက်၃ဦးသေဆုံးပြီးနောက်ထပ်၁ဦးထိခိုက်ဒဏ်ရာရသွားတယ်လို့အာနာဘိုင်းတွေကပြောပါတယ်။မတည်ငြိမ်မှုတွေဖြစ်ပေါ်နေတဲ့နန်ဂါဟာပြည်နယ်အတွင်းကအချင်းခိုင်အတွင်းမှာစနေနေ့ကအရိတိုက်ခိုက်မှုဖြစ်သွားခဲ့တာပါ။တနက်သမားကိုအမေရိကန်တပ်ဖွဲ့တွေကနေရာရေပင်ပွဲချင်းပြီးတုတ်တင်လိုက်တယ်လို့လည်းခိုင်အစိုးရအဖွဲ့ပြောခွင့်ရက VOA ကိုပြောကြားခဲ့ပါတယ်။ကျူဘားနိုင်ငံဆိုင်ရာအမေရိကန်မူဝါဒကိုသမ္မတဒေါ်နယ်ထရမ့်ကဒီအပိုင်းတွင်ကြေညာဖို့ပြင်ဆင်နေပြီးအဲ့ဒီထက်မှကျူဘားအမေရိကန်ဆက်ဆံရေးပုံမှန်ပြန်ဖြစ်အောင်လုပ်ခဲ့တဲ့သမ္မတဩဘားမားရဲ့မူဝါဒတချို့ကိုပြန်လည်ပြင်ဆင်သွားဖို့ရှိတယ်လို့အစိုးရအစင်းမြင့်အရာရှိတဦးနဲ့တခြားသတင်းအရင်းမြစ်တွေကပြောပါတယ်။အဲ့ဒီထက်မှအမေရိကန်နိုင်ငံသားတွေကျူဘားနိုင်ငံကိုတွားရောက်လည်ပတ်ဖို့နဲ့စီးပွားရေးလုပ်ဖို့တမ်းမြစ်ထားတာတွေကိုသမ္မတဟောင်းဩဘားမားရုတ်သိမ်းခဲ့တဲ့အချက်တွေကိုပြန်လည်ပြင်ဆင်သွားဖို့ရှိနေပါတယ်။နာဂအမျိုးသားဆိုရှယ်လစ်ကောင်စီ NSCNK အဖွဲ့ဥက္ကဋ္ဌ SS Kaplan ဟာမြန်မာနိုင်ငံကချင်ပြည်နယ်ဟူကောင်တောင်ကြားတာကဒေသမှာရှိတဲ့အဖွဲ့ကြီးဌာနချုပ်မှာဇွန်လ9ရက်နေ့ကလူကြီးရောဂါနဲ့ကွယ်လွန်သွားကြောင်းအိန္ဒိယက The Telegraph သတင်းစာမှာရေးသားဖော်ပြထားပါတယ်။အသက်89နှစ်အရွယ်ရှိပြီဖြစ်တဲ့ SS Kaplan ဟာလွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းဆီးချိုရောဂါနဲ့တခြားလူကြီးရောဂါတွေကိုစိတ်ကူးတမှုခံယူနေတာဖြစ်ပါတယ်။သူ့ရဲ့အတုပါကိုဌာနချုပ်ရှိရာတာကမှာပဲကျင့်ပါသွားဖို့ကျင်းပသွားလိမ့်မယ်လို့မျှော်လင့်ရပြီးသူ့နေရာကိုတော့လက်ရှိဒုဥက္ကဋ္ဌခန်ကိုကွန်ညက်ကဆက်လက်အယယခံသွားမယ်လို့အများစုကမျှော်လင့်နေကြပါတယ်။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမြို့တစ်ခုကိုတင်ထားတဲ့မွတ်စလင်စစ်သွေးကြွတွေနဲ့ဖြစ်ပွားခဲ့တဲ့တိုက်ပွဲအတွင်းဖိလစ်ပိုင်အစိုးရဘက်ကမရင်းတပ်သား17ဦးသေဆုံးသွားပါတယ်။ဒါဟာအစိုးရအတွက်တည့်ရက်ထဲမှာအကြီးမားဆုံးကြာဆုံးမှုဖြစ်တယ်လို့စစ်တပ်ပြောခွင့်ရကစနေနေ့မှာပြောပါတယ်
။ကျေးဇူးပါရှင်။ကိုစော်ဝင်းလိုင်ကသတင်းအချင်းချုပ်ကိုပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ဒေါက်ခင်မျိုးသက်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ Dave Magnus ပါရှင်။တနင်္ဂနွေနေ့နဲ့ခင်ဗျာမြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလားကသရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ရှင်လန်းချမ်းမြေ့ကြပါစေ။ကျွန်မအင်ဂျင်နိုင်ပါ
Thank you. This program has come to you from the Voice of America, Washington.